Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ကနေ2025ခုနှစ် February 20ရက်နေ့ကျသရင်းညာစီစဉ်နေကိုမြန်မာစတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့ရကနေတိုက်ရိုက်ဆက်လွှင့်နေပါပြီ Lightometer 1925 30ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်အတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုဝင်းမင်းနဲ့ပဲအတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ရုရှားယူကရိန်းအရေးဆွေးနွေးဖို့ယူကရိန်းကိုရောက်ရှိနေတဲ့အမေရိကန်သမ္မတရဲ့အထူးကိုယ်စားလှယ်ဟာသမ္မတဇာလင်စကီနဲ့ဒီကနေ့တွေ့ဆုံမှုရှိပါတယ်ရုရှားယူတရုတ်သမ္မတရှီချင်းပင်ကအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ရှိနေပါတယ်မြန်မာအရေးအတွက်မလေးရှားဝန်ကြီးချုပ်ဘရူနိုင်းဆော်ဝါနဲ့ဝန်ကြီးချုပ်ဟောင်တက်ဆင်တို့ဘရူနိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံဘက်ကကြားဖြန့်လုပ်ငန်းတွေကနေကယ်တင်ခဲ့ရတဲ့တရုတ်နိုင်ငံသားတချို့ကိုတော့ဒီကနေ့ထိုင်းနိုင်ငံကနေတဆင့်တရုတ်ကိုပြန်လည်လွှဲပြောင်းပေးလိုက်ပါတယ်အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုစမိုးကျော်ရေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မြန်မာဘက်မြဝတီရှိအွန်လိုင်းငွေလင်ကမ်းကတရုတ်နေရာကိုထိုင်းကချက်ချင်းပြန်ပို့လိုက်တာပေါ်ပါဝင်ကူညီနေသူက
ဒီလူပုံကူးကျွန်းလွန်နေတဲ့ပုံပေါ်တွေပဲဖြစ်ဖြစ် biometric ကြည့်ပြီးတော့မှတရုတ်စုရောက် apple plan နဲ့တွားနေတာပေါ့เนาะဒါပေမဲ့ဒီလိုအခုရုပ်ရည်ကြီးဖြစ်လာတဲ့ခါမှာ shock ဖြစ်စီတယ်ဆိုင်းစိုးရောက်မေးခွန်းထုတ်ပြန်လည်းဖြစ်လာတယ
် Now ထိုင်းမြန်မာနယ်စပ်ဖျားသုံးစုဘက်မှလည်းဒီငွေလိန်ကမ်းကနိုင်ငံခြားသားတွေကိုပဲ DKBA ကလည်းပြန်ပို့လိုက်ပါတယ် Now စစ်ကောင်စီရွေးကောက်ပွဲတရားဝင်မှုနဲ့နိုင်ငံရေးထွက်ပေါက်ပေါ်မှာတော့ဝေဖန်နေကြပါတယ်ဒီသတင်းလွှာတွေပြီးမှာတော့ချက်သာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာပြည်တုံတက်ချက်နောက်ကျမ်းပိုင်နဲ့တိုင်းရင်သတင်းလွှာတွေကိုစက်တိုင်နာစင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုစော်မိုးကျော်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ယူကရိန်းကိုရောက်ရှိနေတဲ့အမေရိကန်သမ္မတရဲ့ယူကရိန်းဆိုင်ရာအထူးကိုယ်စားလှယ်ဗိုလ်ချုပ်ကြီးဟောင်းကီသ်ကောကီဟာဒီကနေ့ခြားတာပရင်းနေမှာသမ္မတဇာလင်စကီနဲ့တွေ့ဆုံမှုရှိပါတယ်။ယူကရိန်းအနေနဲ့ကိုယ်ခြေတော်ပေါ်ကိုရပ်တည်နေပြီးယူကရိန်းပြည်သူတွေရဲ့စီးလုံးညင်ညွတ်မှုကိုအဓိကထားသလိုအမေရိကန်ရဲ့လက်တွေ့အကျိုးမျှော်ဝါဒနဲ့တနယ်တည်းသာဥရောပသားတွေရဲ့ထောက်ခံအားပေးမှုဟာအဓိကအင်အားတွေဖြစ်တယ်လို့အမေရိကန်အထူးကိုယ်စားလှယ်နဲ့မတွေ့ဆုံမီဗုဒ္ဓဟူးနေ့တုန်းကသမ္မတဇာလင်စကီကပြောဆိုခဲ့ပါတယ်။သမ္မတထရန့်ရဲ့အထူးကိုယ်စားလှယ်ကယ်လီကောဟာသူအနေနဲ့ယူကရိန်းကောင်းဆောင်တွေရဲ့စိုးရိမ်ချက်တွေလိုလားချက်တွေကိုနားထောင်မှာဖြစ်ပြီးသမ္မတထရန့်ကိုပြန်လည်အကြံပေးတင်ပြသွားမယ်လို့ပြောဆိုထားပါတယ်။ရုရှားကယူကရိန်းရုရှားယူကရိန်းစစ်ရဲဆဲနိုင်ရေးအတွက်အမေရိကန်ကရုရှားနဲ့ဂျာဝင်ညှိနှိုင်းဆောင်ရွက်မှုတွေပြုလုပ်ပေးနေပါတယ်။သမ္မတထရန့်ကပြီးခဲ့တဲ့ရက်ပိုင်းကရုရှားသမ္မတဖလာဒီမာပူတင်နဲ့ဆက်သွယ်ဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရိုဘီဟိုကလည်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလေဗရော့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။သမ္မတဇာလင်စကီကတော့ယူကရိန်းမပါဝင်တဲ့ဆွေးနွေးပွဲရလဒ်တွေကိုလက်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။ဒီအပေါ်မှာသမ္မတထရန့်ကတော့ဝေဖန်ပြောဆိုတာရှိပါတယ်။ယူကရိန်းကိုရောက်ရှိနေတဲ့အထူးကိုယ်စားလှယ်ဟာမနေ့တုန်းကတော့ယူကရိန်းသမ္မတယုံအကြီးအကဲနဲ့တွေ့ဆုံပြီးအမေရိကန်ရဲ့နောက်ထပ်အကူအညီပေးရေးဆိုင်ရာကိစ္စတွေနဲ့နှစ်နိုင်ငံဆွေးနွေးပွဲကိစ္စတွေကိုတိုင်ပင်ခဲ့ပါတယ်
။ Israel တစ်စက္ကန့်အလောင်း၄လောင်းကိုတော့ Hamas အဖွဲ့ကပြန်ပေးလိုက်ပါပြီ။ကာဇာမှာဖန်စီရစဉ်သေဆုံးသွားခဲ့ရတဲ့ဒီအစ္စရေးတစ်စက္ကန့်၄ဦးရဲ့ရုပ်လောင်းကိုဟာမတ်စစ်သွေးရှားအဖွဲ့ကအစ္စရေးကိုဒီနေ့ပြန်ပေးလိုက်တာပါ။ကာဇာကမ်းမြောင်ဒေသတောင်ပိုင်းခန်ယူနစ်မြို့မှာအလောင်းတွေကိုအပြည့်ပြည့်ဆိုင်ရာချက်ချင်းနေ Red Cross လက်ကိုလွှဲပေးခဲ့တာဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုဟာဆစ်ရဆွေးမှုကျူးလွန်သူဖြစ်ပြီးအခုသေဆုံးတဲ့တစ်စက္ကန့်တွေဟာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသွားတာဖြစ်တယ်ဆိုတဲ့စာတမ်းကိုလည်းသေဆုံးသူတစ်စက္ကန့်တွေလွှဲပြောင်းပေးတဲ့နေရာမှာချိတ်ဆွဲခဲ့ပါတယ်။ဒီနေ့ February 20ရက်နေ့မှာ Red Cross တဲ့ဆောင်လာတဲ့ရုပ်လောင်းတွေကို Israel စစ်တပ်ကလွှဲပြောင်းရယူခဲ့ပြီးတဲ့နောက် Tel Aviv မှာရှိတဲ့ရုပ်ခန္ဓာစစ်ဆေးတဲ့စင်တာကိုတည်ဆောင်ပြီးဘသူဘဝဖြစ်တယ်ဆိုတာကိုစစ်ဆေးခဲ့ကြပါတယ်ခင်ဗျာ
။တရုတ်သမ္မတရှီချင်းပင်ဟာ American ပြည်ထောင်စုကိုလာရောက်ဖို့ရှိနေတယ်လို့ American သမ္မတ Donald Trump ကပြောကြားခဲ့ပေမယ့်ဘယ်တော့လာမယ်ဆိုတာကိုတော့အတိအကျပြောဆိုခြင်းမရှိပါဘူး။တရုတ်နဲ့အမေရိကန်ကြားမှာကုန်သွယ်ရေးဆိုင်ရာသဘောတူညီမှုအသစ်တွေဖြစ်လာနိုင်တယ်လို့သမ္မတထရန့်ကဗိုလ်ထူးနေတုန်းကပြောကြားခဲ့ပါတယ်။တရုတ်သမ္မတရှီချင်းပင်သာမကတခြားနိုင်ငံခေါင်းဆောင်တွေလည်းအမေရိကန်ပြည်ထောင်စုကိုလာနိုင်တယ်လို့အလားအလာတွေရှိတဲ့အကြောင်းအမေရိကန်သမ္မတထရန့်ကပြောပါတယ်။သမ္မတထရန့်နဲ့သမ္မတရှီတို့အကြားတွေ့ဆုံဆွေးနွေးမှု ကာနှစ်နိုင်ငံအတွက်အရေးပါတဲ့သွင်းကုန်အခွန်တွေဖြည့်လျှော်ရေးရပ်ဆိုင်းထားရေးတွေအတွက်အင်ပဒန်အရေးပါတယ်လို့ရှုမြင်နေကြပါတယ်။သမ္မတထရန့်ပြောဆိုခြင်းနဲ့ပတ်သက်လို့တရုတ်အစိုးရကတော့ကုန်သွယ်ဆိုင်ရာပြဿနာကိုနှစ်နိုင်ငံအပြန်အလှန်လေးစားမှုတန်းတူညီမျှမှုတွေအပေါ်မှာအခြေခံပြီးဆွေးနွေးသင့်တယ်လို့ဒီကနေ့တုံ့ပြန်ပြောဆိုပါတယ်။တရုတ်နိုင်ငံကတွင်သင့်တဲ့ကုန်ပစ္စည်းအားလုံးပေါ်မှာသွင်းကုန်အခွန်၁၀ရာခိုင်နှုန်းတိုးကောက်ဖို့ February လဇန်ပိုင်းတွင်ကသမ္မတထရန့်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။တရုတ်ဘက်ကလည်းလက်တုံ့ပြန်တဲ့အနေနဲ့ American တောင်မီးသွင်းတဲ့သဘောတန်ငွေအရေးတွေအပေါ်မှာသွင်းကုန်၁၅ရာခိုင်နှုန်းနဲ့ရေနံနဲ့အခြားကုန်ပစ္စည်းတွေပေါ်မှာ၁၀ရာခိုင်နှုန်းအခွန်တိုးပြီးသတ်မှတ်ကောက်ခံခဲ့ပါတယ်။
G20 ကဘာစီးပွားရေးအင်အားကြီးနိုင်ငံ20ကနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအမေရိကန်မှာပါပဲစလိုက်ပါပြီ။ဒီနေ့ February 20ရက်နေ့မှာတောင်အာဖရိကနိုင်ငံ Johannesburg မြို့မှာအခုလိုစတင်ကျင်းပလိုက်တာပါ။အမေရိကန်နဲ့တောင်အာဖရိကကြားဆက်ဆံရေးကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Marco Rubio ဒီစုဝေးကိုမတက်ရောက်ခဲ့ဘူးလို့ပြောပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တရုတ်နိုင်ငံခြားရေးဝန်ကြီးဝိုင်းရင်နဲ့တောင်အာဖရိကဆိုင်ရာအမေရိကန်ယာယီသံမတ် Dana Brown တို့ကတော့အစည်းအဝေးကိုတက်ရောက်ကြမှာပါ။ G20 အဖွဲ့ဝင်တွေဖြစ်တဲ့ဥရောပသမဂ္ဂကုလသမဂ္ဂနဲ့အာဖရိကသမဂ္ဂတို့ကလည်းအစည်းအဝေးတက်ရောက်ကြမှာဖြစ်ပါတယ်။တောင်အာဖရိကမှာလူနည်းစုဝင်လူပြည့်တွေအပေါ်ခွဲခြားဆက်ဆံတဲ့ဥပဒေကြောင့်ဆိုကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်အာဖရိကကိုပေးနေတဲ့အကူအညီတွေကိုရပ်ဆိုင်းကြောင်းအမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်နိုင်ငံခြားရေးဝန်ကြီးရူဘီယိုအစည်းအဝေးမတက်ရောက်ခဲ့တော့တာပါ။ဒါ့အပြင်ဂါဇာကိုတိုက်ခိုက်နေတဲ့အစ္စရေးစစ်ပွဲနဲ့ပတ်သက်လို့တောင်အာဖရိကကနိုင်ငံတကာတရားရုံးမှာကန့်ကွက်ရှောက်ထားခဲ့တာနဲ့ပတ်သက်လို့လည်းအမေရိကန်ကမချေမနှက်ဖြစ်ခဲ့ပါတယ်ခင်ဗျာ
View American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 1503ည9.25 kHz 1783ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေမှာ9မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View ရဲ့ကြာတာပရင်းညပဲသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်မြန်မာနိုင်ငံရဲ့ပဋိပက္ခအဖြေရှာရေးအာဆီယံအဖွဲ့ကြီးရဲ့ဘုံသဘောတူညီချက်တွေကိုပြန်လည်အသက်သွင်းနိုင်အောင်မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်နဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ချင်ရှီနာဝါထရာတို့ဟာဘရူနိုင်းစော်ဘွားနဲ့အတူဘရူနိုင်းနိုင်ငံမှာအင်ကာနေကတွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံရဲ့ပဋိပက္ခတွေကိုဘယ်လိုလမ်းကြောင်းနဲ့အကောင်းဆုံးအဖြေရှာနိုင်မလဲဒါအပြင်အာဆီယံနိုင်ငံကြီးဝန်ကြီးတွေကိုညှိနှိုင်းတင်ပြဖို့ဆွေးနွေးကြတာလို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်လက်ရှိအာဆီယံအလက်ကျဥက္ကဋ္ဌဖြစ်လာတဲ့မလေးရှားရဲ့အလွတ်တဘောအကြံပေးအဖွဲ့အကြီးအကဲအဖြစ်နဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်လက်လိုက်ပါခဲ့တာဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်မြန်မာနိုင်ငံရဲ့ပဋိပက္ခကိုပြင်းရှင်းမှာသက်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့ထိတွေ့ဆက်ဆံနိုင်ရေးဖြစ်နိုင်သမျှအကောင့်တဲ့ဖို့လိုအပ်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ကပြောဆိုတာကိုလည်းထိုင်းနိုင်ငံဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်ဒါပေမဲ့လည်းစစ်ကောင်စီဘက်ကဒီမိုကရေစီအင်အားစုတွေတိုင်းရင်းသားလမ်းတကိုင်းအဖွဲ့အစည်းတွေနဲ့တွဲဆုံဆွေးနွေးဖို့ညှင်းဆုံနေတာကိုလည်းသတင်းမှာဖော်ပြထားပါတယ်။မြန်မာအရေးအာဆီယံဘုံသဘောတူညီချက်တွေကိုအကောင့်ထဲမဖော်နိုင်တာနဲ့ပတ်သက်လို့ဝေဖန်မှုတွေညှိဆိုင်နေရချိန်မှာပဲအာဆီယံအလက်ကျဥက္ကဋ္ဌအသစ်ဖြစ်လာတဲ့မလေးရှားနိုင်ငံရဲ့မြန်မာအရေးချင့်ကပ်မှုတွေကိုဒေသတွင်းမှာအခဲခတ်တွေကလည်းအာရုံစိုက်နေပါတယ
်။ကြားဖြန့်လုပ်ငန်းတွေနှိမ်နေရေးတရုတ်အနေနဲ့မြန်မာထိုင်းနဲ့လက်တွဲကြိုးပမ်းနေပြီလို့ပြောလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်ကနေနယ်စပ်ဖြတ်ကျော်ရာဇဝတ်မှုနေကြတဲ့လုပ်ငန်းတွေအမြင့်ဖြတ်ဖို့တရုတ်စိုးရအနေနဲ့ထိုင်းနဲ့မြန်မာပါဝင်နိုင်ငံစုံနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောလိုက်တာပါမြောက်ရီမြို့နယ်ရွှေကုတ်ကုန်းနဲ့ KK Park နယ်မြေကကြားဖြန့် online အလောင်းကစားလုပ်ငန်းတွေ online ငွေလိမ်ကိုင်းတွေမှာလုပ်နေတဲ့တရုတ်နိုင်ငံသားတွေက200ကိုဒီ3နိုင်ငံပေါင်းပြီးတရုတ်နိုင်ငံကိုဒီနေ့ကစပြန်ပို့နေချိန်မှာပဲတရုတ်နိုင်ငံကြီးဌာနပြောခွင့်ရအကောင်ကြီးခွန်ကပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာပ
ါ王土电诈犯罪是落实以人民为中心发展思想的切实体现
ရာဇဝတ်မှုတွေဖြစ်စေတဲ့အခြေခံကြောင်းရင်းတွေနဲ့ဗပောင်းစုံနည်းနဲ့ဖြစ်ရှင်းနေနေနိုင်ရတဲ့တရုတ်အနေနဲ့ထိုင်းမြန်မာအပါအဝင်တခြားနိုင်ငံတွေနဲ့နိုင်ငံချင်းစီရောနိုင်ငံစုံမှာပူးပေါင်းဆောင်ရွက်မှုတွေတက်တက်ကြွကြွလုပ်နေကြပါတယ်လို့တရုတ်အစိုးရပြောခွင့်ရကပြောသွားတာပါခင်ဗျာ
တောင်ကိုရီးယားနိုင်ငံနဲ့အမေရိကန်တို့ပူးတွဲလေတပ်စီရင်လေ့ကျင့်မှုတရားကိုပြုလုပ်ခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ကြာတာပတင်းနေ့မှာထုတ်ပြန်ပြောဆိုပါတယ် B1B American လေတပ်ဗျူဟာမြောက်ဘုံကျဲလေယာဉ်အပါအဝင် Jet တိုက်လေယာဉ်တွေပါဝင်ခဲ့တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောဆိုထားပါတယ် ဒီစီရေးလေ့ကျင့်မှုဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းလက်နက်တွေရဲ့ချင်းချောက်မှုတွေကိုဟန်တားဖို့အတွက်စွမ်းရည်တိုးမြင့်တာဖြစ်တယ်လို့လည်းတောင်ကိုရီးယားကရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ကြာသပတေးနေ့ကပြုလုပ်ခဲ့တဲ့ဒီစီရေးလေ့ကျင့်မှုဟာ2025ခုနှစ်အတွင်းတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုရဲ့ပထမအဦးဆုံးပူးတွဲစီရေးလေ့ကျင့်တာလည်းဖြစ်ပါတယ်။ခုလိုချိန်မှာပဲမြောက်ကိုရီးယားကတော့အမေရိကန်ပြည်ထောင်စုကနေနျူကလ িয়ার လောင်စာသုံးရင်ကိုသင်္ဘောတစ်စီးဩစတြေးလျကိုရောင်းချပေးဖို့2021ခုနှစ်ကဩဂတ်မဟာမိတ်အဖွဲ့အနေနဲ့သဘောတူလက်မှတ်ရေးထိုးခဲ့တဲ့အပေါ်ဒေတာရင်းလုံခြုံရေးကိုချိန်ချောက်တာဖြစ်တယ်လို့ဒီကြာသာပတေးနေ့မှာပဲအစိုးရပိုင်း KNCA သတင်းဌာနကကန့်ကွက်ပြောဆိုပါတယ်
။အီရန်အနေနဲ့လူ1000နီးပါးအထိကိုမနစ်ကသေတံကွပ်မြက်ခဲ့တယ်လို့လူခွင့်ရင်ဖွဲ့တွေကဝေဖန်လိုက်ပါတယ်။ပြည်ထောင်2024ခုနှစ်တွင်အီရန်ကအနည်းဆုံးလူ995ဦးထက်မနည်းကိုသေတံပေးကွပ်မြက်ခဲ့တယ်လို့နော်ဝေခြေစိုက် Iran Human Rights IHR နဲ့ပြင်သစ်နိုင်ငံက Together Against the Death Penalty ECPM လူခွင့်ရေးအဖွဲ့နှစ်ဖွဲ့ကဒီနေ့ပူးတွဲအစီရင်ခံစာထုတ်ပြန်လိုက်တာပါဒီလူခွင့်ရေးအဖွဲ့နှစ်ဖွဲ့ကအီရန်မှာသေတံပေးကွပ်မြက်မှုတွေကို2008ခုနှစ်ကစပြီးမှတ်တမ်းတင်ပြုစုထားတာဖြစ်ကပြီးခဲ့တဲ့နှစ်ထဲအီရန်မှာသေတံပေးကွပ်မြက်မှုအမြင့်ဆုံးစံချိန်တင်ခဲ့တယ်လို့ကြာတာရင်းနေ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်ကွပ်မြက်ခံရသူတွေထဲ၄ဦးကလူမြင်ကွင်းမှာကျိုးဆွဲချကွပ်မြက်ခံခဲ့ရတာပါတီရန်ပေးကွပ်မြက်ခံခဲ့ရသူတွေထဲအမျိုးသမီး32ဦးထိပါဝင်ပြီးဒါ18နှစ်အတွင်းအရေးအတွက်အများဆုံးဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice of America VOA မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ကနေစက်စာရင်းညသတင်းတွေကိုကိုစော်မူချော်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဇက်တိုက်ပါပထမဆုံးကတော့မြန်မာနေဆက်မြောက်ဝတီကအွန်လိုင်းငွေလင်ခန်းကတရုတ်နေရာကိုထန်းကတဆင့်ချက်ချင်းပြန်ပို့လိုက်တာပါ။ကရင်ပြည်နယ်မြောက်ဝတီမြို့နယ်ရှေကုတ်ကူဘက်ကအွန်လိုင်းငွေလင်ခန်းတွေမှာလူကုန်ကူးခံရသူတွေတဲကတရုတ်နိုင်ငံသားတွေကိုအိန္ဒိယချင်းထိုင်းနိုင်ငံမဲ့စောက်မြို့လေစိတ်ကနေစပြန်ပို့နေပါပြီ။ဒီနေ့ပထမအထုပ်ဖြစ်တရုတ်နေရာကိုစပို့လိုက်တာပါ။ထိုင်းဘက်ကအစ်စ်ဆေးမရှိပြန်ပို့နေတဲ့အပေါ်မှာတော့အဝေးပန်နေကြပါတယ်။မအေးမှာပြောပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံဘက်မှအခြေစိုက်ထားတဲ့online ငွေလိမ်ခိုင်းနေမှာအလုပ်လုပ်နေကြတဲ့တရုတ်နိုင်ငံသားတွေတဲကပထမအထုပ်ဖြစ်တဲ့အယောက်200ကိုဒီကနေ့ဖေဖော်ဝါရီလ20ရက်နေ့မနက်ပိုင်းကစပြီးတရုတ်နိုင်ငံကိုထိုင်းနိုင်ငံကတဆင့်ပြန်ပို့ဆောင်ပေးပါတယ်။ကရင်ပြည်နယ်မြဝတီဘက်ကနေထိုင်းမြန်မာနယ်စပ်ချစ်ကြည်တရားနှစ်ကနေထိုင်းနိုင်ငံဘက်ကိုမြန်မာဘက်ကပို့လိုက်တဲ့တရုတ်နိုင်ငံသားတွေကိုမဲဆောက်နိုင်ငံတကာလေဆိပ်ကနေတရုတ်လေယာဉ်တွေနဲ့တရုတ်ကိုပြန်ပို့နေတာဖြစ်ပါတယ်။ရွှေကုတ်ကုန်းနဲ့ KK ပတ်နယ်မြေတွေမှာအွန်လိုင်းလောင်းကစားအွန်လိုင်းလိမ်လည်မှုနဲ့ဒုစရိုက်လုပ်ငန်းတွေလုပ်နေကြတဲ့တရုတ်နိုင်ငံသား200ကိုဥပဒေလုံထုံးလုံနည်းတွေနဲ့အညီထိုင်းနိုင်ငံကနေတဆင့်တက်ဆိုင်ရာနိုင်ငံကိုလွှဲပေးခဲ့တယ်ဆိုပြီးစစ်ကောင်စီကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။အွန်လိုင်းလိမ်လည်လုပ်ငန်းတွေဒုစရိုက်လုပ်ငန်းတွေလုပ်နေသူတွေကိုအင်းနီနာချင်းနိုင်ငံတွေနဲ့ပေါင်းပြီးစုံစမ်းဖော်ထုတ်တိုက်ဖြတ်နေပါတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။အခုလိုမျိုးပြန်ပို့နေသူတွေကိုအသေးအချာစစ်ဆေးတာမျိုးမလုပ်ဘဲတင်းကျုံပြန်ပို့နေတဲ့အတွက်အဲ့ဒီသူတွေထဲမှာရာဇဝတ်မှုကျူးလွန်ထားသူတွေလားလူကုန်ကူးမှုကျူးလွန်ထားသူတွေလားဆိုတာမသိနိုင်ဘူးဆိုပြီးလူကုန်ကူးမှုတိုက်ဖြတ်နေသူတွေကဝေဖန်နေကြပါတယ်ပြန်ပို့ရေးပိုင်းမှာထိုင်းဘက်ကပွင့်လင်းမြင်သာစွာစစ်ဆေးခွင့်မရတဲ့အတွက်တန်တရားဖြစ်เสียရှိသလိုစီစစ်မှုတွေပုံမလုံးဆောင်တင်တယ်ဆိုပြီးထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI နဲ့တူလူကုန်ကူးခံရသူတွေကိုကူညီကယ်ဆယ်ပေးတဲ့လုပ်ငန်းတွေမှာပါဝင်ခဲ့တဲ့ကိုမောင်ထွန်းက VOA ကိုပြောပါဗျ။အထိုင
်းအစိုးရနဲ့တရုတ်အစိုးရနဲ့ပူးပေါင်းပြီးလုပ်တယ်။ပြီးတော့တရုတ်အစိုးရလည်းမြန်မာပြည်ကိုသွားတယ်အစည်းအဝေးတွေလုပ်တယ်။သုံးမင်းဆိုင်အစည်းအဝေးတွေလုပ်တယ်။ဒါပေမဲ့အခုနောက်ဆုံးဒီတကယ်မိန်းလူတွေလားအမမွေတို့ရဲ့ victim တွေလားဆိုတာကိုလည်းကျွန်တော်တို့ကတက်တက်ကွယ်ကွယ်မသိရတဲ့အပြင်ဒီနေရာမှာတန်ကြာဖြစ်စေတဲ့ပြုမှုတစ်ခုဖြစ်တယ်လို့ကျွန်တော်တို့သတ်လို့ရပါတယ
်မြန်မာဘက်ကခေါ်လာတဲ့တရုတ်နိုင်ငံသားတွေကိုမဲဆောက်လေရင်ခွင်းမှာအသင့်ဆောက်နေတဲ့တရုတ်လုံခြုံရေးတွေနဲ့အတူတရုတ်လေရင်တွေပေါ်ကိုတခါတည်းတင်ဆောင်ပြီးခေါ်ဆောင်သွားခဲ့ကြတာပါကြာသာပတေးနေ့ကနေစနေနေ့အထိတရုတ်နိုင်ငံသား600ကိုထိုင်းကတဆင့်ပြန်ပို့ဖို့အစီအစဉ်ရှိပါတယ်နိုင်ငံပေါင်း30ထက်မနည်းကနိုင်ငံသားသားတောင်းတဲ့ချီပြီးလူကုန်ကူးခံရမှုတွေရှိတဲ့မြဝတီမြို့ကကြားဖြတ်လိန်လေခိုင်းနေရဲ့ပြဿနာဟာတကဘာလုံးအတွက်စိုးရိမ်စရာပြဿနာဖြစ်ရှိနေပါတယ်။ဒီလိုငွေလိန်ခိုင်းတွေကိုနှိမ်နှင်းနေဆိုရမှာလဲအဲ့ဒီနေရာကကာစီနိုယုံနေလောင်းကစားယုံနေကလူတွေကိုဖမ်းပြီးတော့ပြန်ပို့တဲ့လုပ်ငန်းစဉ်သာရှိပြီး လူမဆန်တဲ့နှိမ့်ဆက်ညံပန်းမှုတွေတပ်ဖြတ်မှုတွေအထိကျူးလွန်မှုတွေကိုတိတိကျကျသတင်းမထုတ်ပြန်တဲ့အတွက်ကျူးလွန်သူတွေရှောင်တိန်ကျင်ရအောင်အခွင့်အရေးပေးနေတယ်လို့ဖြစ်နေတယ်ဆိုပြီးဝေဖန်သေးသူတွေကထောက်ပြနေကြပါတယ်အခုလိုမျိုးတရုတ်နိုင်ငံသားတွေကိုတရုတ်အစိုးရတောင်းဆိုတဲ့အတိုင်းတရုတ်လေယာဉ်တွေနဲ့ပြန်ပို့ပေးနေတဲ့ကိစ္စကိုလည်းထိုင်းအတိုက်ခံနေသတင်းသမားတွေကမေးခွန်းထ
ပြီးတော့အမြင့်တွယ်နေမှာကိုစိုးရိမ်စရာဖြစ်တယ်လို့လည်းပြောနေကြပါတယ်မထုတ်ပြန်တဲ့အတွက်အခုထိုင်းဒီ opposition party ကလည်းဒါကိုမေးခွန်းမေးကြရဖြစ်လာတယ်ပြည်သူတွေရောဒီတင်းထောက်ဒရင်းထောက်ဌာနတွေကလည်းအဲ့ဒီ
ဒီလိုဆိုရအောင်အပုပ်ဆိုပြီးတော့မှာအဲ့ဒီ
ထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်။မြဝတီရှိအွန်လိုင်းငွေလိမ်ကမ်းကတရုတ်နေရာကိုထိုင်းကတဆင့်ချက်ချင်းပြန်ပို့လိုက်တာမယ့်အိမ်မှာပြပြခဲ့တာပါ။အခုလည်းဖျားသုံးစုပတ်မှာဒီငွေလိမ်ကမ်းကနိုင်ငံခြားသားတွေကိုဒီကေဘီကလည်းထိုင်းဘက်ကိုပြန်ပို့လိုက်တာပါ။ထိုင်းမြန်မာနယ်စပ်ဖျားသုံးစုမျိုးကတရုတ်ငွေလိမ်ကမ်းလုပ်ငန်းတွေရဲ့လူကုန်ကူးခံရတဲ့နိုင်ငံခြားသားတွေကိုဒီမိုက
ဲ့စားသောက်ဆိုင်လုပ်ငန်းမှာလုပ်ကင်ကြတဲ့တရုတ်နိုင်ငံသားတွေအနေနဲ့ဖေဖော်ဝါရီလ28ရက်နေ့နောက်ဆုံးထားပြီးတော့ထွက်ခွာကြဖို့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကထုတ်ပြန်ထားပြီးတဲ့နောက်မှာတရုတ်နိုင်ငံသားတွေမျိုးရင်းသွာလာမှုတိတိတတ်တာပါသွားတဲ့အကြောင်းဒေသခံတွေက VOA ကိုပြောပါရယ်တရုတ်နိုင်ငံသားတွေအလုံးလုံးနေကြတဲ့စားသောက်ဆိုင်အလှပြင်ဆိုင်လုပ်ငန်းတွေပိတ်သိမ်းထားတာတွေကိုလည်းတွေ့ရတယ်လို့လည်းမျိုးခံတွေက VOA ကိုပြောပါရယ်ဖျားသုံးစုမျိုးထဲမှာဆိုရင်တရုတ်နိုင်ငံသားတွေတိတ်မတွေ့ရတော့ပါဘူးတချို့မျိုးနဲ့သုံးပိုင်လောက်ဝေးတဲ့ချောင်းစုံကျေးရွာဘက်ကိုပြောင်းရွှေ့သွားတယ်လို့လုံချုံရေးအရာနာမည်မဖော်လို့တဲ့မျိုးကန်တူကတော့တရုတ်လောင်ကစားလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အခုလိုပြောပြပါတယ
်ရုပ်ကနိုးရမှာတော့စုနေရီလောက်ပဲကတော့ပါပါပဲစုနေရီလောက်ကျန်တရုတ်နဲ့ပတ်သက်တဲ့စားသောက်ဆိုင်တွေပါရစားကောပိတ်ရတယ်ဟိုဒီ28ရက်နောက်ဆုံးတော့ဟိုတော့ကောတို့လာတော့တရားတို့တနေရာမှာတို့ရှိတယ်ကျတော့ဒီမှာလည်းဝေးနေအောင်တွေ့ရတော့ဝေးရဆုံးမှာကျတော့လူပိုင်တိုင်းတော့ဆောင်းလို့ဘယ်တော့အဲ့ဒါချောင်းတော့ရှိတယ်ကြောက်ပြီးရတော့အဲ့ဒါချောင်းရှိတယ
်ဖျားသုံးစုမျိုးတဝိုက်ကြေးရွာတွေဘက်တရုတ်လောက်ကစားလုပ်ငန်းတွေနေရာပြောင်းရွှေ့သွားတဲ့တရင်တွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်ရဖို့စူးစမ်းနေစေဖြစ်ပါတယ်ဖျားသုံးစုမျိုးကတရုတ်ငွေလိမ်လုပ်ငန်းတွေမှာလူကုန်ကူးခံရတဲ့နိုင်ငံသားသား60ကျော်ကိုပြီးခဲ့တဲ့ရက်ပိုင်းက DKBA အဖွဲ့ကညရီလမ်းကြောင်းကနေတဆင့်ထိုင်းရဲ့တပ်ဖွဲ့ကိုလွှဲပြောင်းပေးခဲ့တယ်လို့လည်းမျိုးကတူကပြောပါတယ်
။မျိုးကတော့ထွက်သွားတာမရှိသေးဘူး။ DKBA ကလည်း68ယောက်လောက်ပါအဲ့လိုတင်ရထုတ်ပြန်လာတယ်။အဲ့လိုပြောပြခဲ့68ယောက်လောက်ပြန်ထုတ်ပြန်လာတယ်။တော့တော့အားရနာတော့မရှိတော့ဆက်သွားတော့လည်းမရှိဘူး။ချိုးလည်း68ရက်လာတယ်လို့
မြန်မာနယ်စပ်ကအွန်လိုင်းငွေလိမ်လုပ်ငန်းတွေကိုနှိမ်နှင်းဖို့ကြိုးစားတဲ့အနေနဲ့ထိုင်းအစိုးရကမြန်မာနယ်စပ်တွေမှာလျှက်စင်ပြီးလောင်စာဆီနဲ့အင်တာနက်လိုင်းတွေဖြတ်တောက်ထားပါတယ်ဒီလိုဖြတ်တောက်တဲ့အတွက်ဒေသခံတွေပါရက်တီရေးအခက်တွေ့နေကြရပါတယ်ဖျားသုံးစုမျိုးကန်တယောက်ကတော့မကြခင်အရင်လိုလျှက်စင်ပြီးပြန်ရဖို့မျှော်လင့်တယ်လို့ပြောပါတယ
်ဘောင်းနေပြီးတဲ့မိမိကကျန်ရောက်ပေါ်ပါလို့ညော်လင့်အလောက်ကညောက်ဒီလိုရအောင်ညော်လင့်မင်းတို့ကတော့နာမည်ကပေါ်ပြီးတဲ့ဒီပြည်သူကဒါလည်းမနာတော့ဒီလိုလိုနာတော့ကိုကြီးတော့ပူချော့ဘာတိုင်းဝဲဒီကပြကူတော့ဒီကုန်ရတော့ဆက်ဆက်ရပုံတော့တော့ဒီလိုမျိုးဒီလိုမျိုးဆရာမလေးတို့တို့တောင်
းထိုင်းနိုင်ငံရဲ့ပြားပေးမှုကြောင့်ကရင်နေသားဆောင်တဲ့ BGF ထိချုပ်ထားတဲ့မြဝတီရွှေကုတ်ကိုမျိုးတွေကငွေလိမ်လုပ်ငန်းတွေမှာလူကုန်ကူးခံရတဲ့နိုင်ငံသားတွေကို BGF အဖွဲ့ကယာနဲ့ချီပြီးတော့ကဲထုတ်နေသလိုငွေလိမ်ခိုင်းကလူတွေကိုလည်းဖမ်းဆီးနေပါတယ်ဖမ်းဆီးပြီးသူကဲတင်ထားသူတွေကိုထားရနာပိုင်တွေလက်ထဲလွှဲပြောင်းပေးနေသလိုဒီနေ့ကစပြီးတော့တရုတ်နိုင်ငံသားတွေကိုမဲဆောက်လေးစိတ်ကနေတစ်ဆင့်တရုတ်နိုင်ငံကိုတန်းပြီးတော့ပြန်ပို့နေပါတယ်ရှင်
ဝေလေကန်းကနိုင်ငံသားတွေကိုဖျားသုံးစုဘက်ကနေလဲ DKBA ကထိုင်းဘက်ပြန်ပို့ခဲ့တာအလိမ်မာပြပြခဲ့တာပါအခုတော့စစ်ကောင်စီရွက်ောက်ပွဲတရားဝင်မှုနဲ့နိုင်ငံရေးထွက်ပေါက်ပေါ်ဝေဖန်လိုက်တာပါစစ်ကောင်စီပြင်နေတဲ့ရွက်ောက်ပွဲဟာအင်းနေချင်းနိုင်ငံတချို့အကူအညီနဲ့စစ်အုပ်ချုပ်ရေးတရားဝင်အောင်ကြိုးစားတာဖြစ်တယ်လို့စစ်တပ်ကျူးလွန်တဲ့ရာဇဝတ်မှုတွေလူငင်းခွင့်ရဖို့ကြိုးပမ်းတာလည်းဖြစ်တယ်လို့အရက်ဘက်အဖွဲ့အစည်းတွေကဝေဖန်ပါတယ်လုံခြုံရေးစိတ်ချရပြီးထိန်းချုပ်နေတဲ့နေရာတွေမှာပဲကျင်းပဖို့ပြင်နေပေမဲ့2025ခုနှစ်တည်းတကယ်ကျင်းပပြပမလားဆိုတာကိုတန်တရားရှိနေကြပါတယ်ကိုသိန်းထိုက်ဦးပြောပြပေးပါဦးခင်ဗျာ
လွတ်လပ်ပြီးတရားမျှတလေးယူတော်ပွဲကျင်းပဖို့အတွက်တိုင်းပြည်မှာတည်ငြိမ်အေးချမ်းဖို့လူနေသေးတာကြောင့်ဆိုပြီးမြန်မာနိုင်ငံတော်ကရေးပေါ်အခြေအနေကြေညာထားတဲ့ကာလကိုစစ်ကောင်စီကတည်တံ့တိုးထားပါလေနိုင်ငံတော်မြို့နယ်330ရှိတဲ့အထက်မှာလုံခြုံရေးရာစိတ်ချရတဲ့မြို့နယ်160လောက်မှာပဲရွေးကောက်ပွဲကျင်းပမယ်ဆိုပြီးစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောဆိုထားပါတယ်ရပ်ဘက်အဖွဲ့အစည်းတစ်ခုဖြစ်တဲ့မဟာဗျူဟာညီနိုင်ဖော်ဆောင်ရေးအင်အားစု Strategic Initiative Forum ကမတ်တင်စာရှင်းလက်ရည်ကတော့စစ်ကောင်စီကျင်းပမယ့်ရွေးကောက်ပွဲဟာပြောင်းလဲရဆိုတာပြသဖို့ဟန်ပြကြိုးပမ်းမှုတစ်ခုသာဖြစ်တယ်လို့မြင်ပါတယ
်စစ်အုပ်စုကဒီသူတို့ရဲ့ဝင်ကြီးအပြောင်းလဲတွေအများကြီးလုပ်ပါတယ်သူတို့ရဲ့အစိုးရအဖွဲ့အပြောင်းလဲကိုအများနဲ့လုပ်တယ်လူတွေရွှေ့တယ်ပြောင်းတယ်စလိုက်လုပ်နေတယ်ဆိုတော့ဒီရွေးကောက်ပွဲလုပ်လိုက်တယ်ဆိုတာအဲ့သဘောလိုပဲကျွန်တော်တို့ယူဆတယ်အခုလည်းသူတို့ရဲ့ခေါင်းဆောင်တွေပြောင်းတယ်ရွှေ့နေတယ်သူတို့ရဲ့အာဏာတည်ဖို့အတွက်သူတို့ထိန်းချုပ်နိုင်ဖို့အတွက်ခေါင်းဆောင်အပြောင်းလဲလုပ်သလိုမျိုးပဲဒီသဘောပဲရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်တက်ပြီးတော့နောက်ထပ်ခေါင်းဆောင်ပြောင်းတာတွေလုပ်မှာဖြစ်ပါတယ်ဒါဒီသဘောပါပဲတကယ်တည်းကျွန်တော်တို့လူလာတဲ့ရွေးကောက်ပွဲလို့ပြောလိုက်ရင်ကျွန်တော်တို့ကအယူလုတ်ခံရများရတယ်ပေါ့နော်နံပါတ်1ကနိုင်ငံတကာအယူလုတ်ခံရဖို့ပုံများတယ်ဆိုတော့ရွေးကောက်ပွဲဆိုတဲ့ကောင်းစင်ကအယူလုတ်ဖို့အကောင်းဆုံးအသုံးနှုန်းဖြစ်နေတာသွားတွေ့ရတာ ਉ အဲ့တော့ရွေးကောက်ပွဲဆိုတဲ့ကောင်းစင်အောက်ကနေဒီမိုကရေစီရတရားရောင်အာနာပါဝါရောကြသွားတရားရောင်စစ်အာနာသိမ်းတာမရှိတော့တရားရောင်ဒီလိုပုံစံမျိုးအတုအယောင်ပုံဖော်ပြီးတော့လှုပ်ဆောင်သွားမှာတကယ်တကယ်သူ့ရဲ့အရင်မြင့်အနှစ်သာရကိုကြည့်မယ်ဆိုရင်တော့ဒီစစ်အုပ်စုရဲ့ဩဇာအာဏာကိုလိုက်နာမယ်သူတို့ပြောတာကိုလုပ်မယ်အစုဖွဲ့တွေကိုပဲသူတို့အာဏာပြန်လွှဲတာဒါမှမဟုတ်အာဏာတွေခွဲဝေပေးတာပဲလုပ်သွားမယ်အခုလည်းသူတို့အဲ့လိုပဲလုပ်နေပါတယ
်လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM အတွေ့အမှုဦးတိုးစော်လကတော့စစ်ကောင်စီကျင်းပမယ့်ရွေးကောက်ပွဲဒီနှစ်ထဲမှာအောင်မြင်ကျင်းပနိုင်မယ့်အခြေအနေမရှိဘူးလို့သုံးသပ်ပါတယ
်ဟိုကျွန်တော်တို့ဗီဒင်ဆရာတွေမဟုတ်တော့လေကျွန်တော်ရဲ့တယောက်တည်းအချက်လက်အခြေခံပြောရင်တော့2025ထဲမှာရွေးကောက်ပွဲလုပ်နိုင်ခြင်းမရှိဘူးလို့ပဲသုံးသပ်တယ်ဗျဘာဖြစ်လို့လဲဆိုတော့အာဏာသိမ်းထားတာမဲစင်းမှားလို့အခုဟိုမဲစင်းလောက်လိုက်တော့လေမြို့နယ်145မြို့နယ်ပဲကောက်နိုင်ပါတယ်330တန်းမှာအဲ့ဒါတော့အပြေအဝမဟုတ်ပါဘူးအဲ့တော့သေးကြတဲ့မှန်ကန်တဲ့မဲစင်းမရှိပါဘူးနောက်တစ်ခါလုံခြုံရေးကဘယ်သူကယူပေးမှာလဲနောက်တစ်ခါကျတော့လေအစိုးရကဟိုစစ်ဟိုရွေးကောက်ပွဲကော်မရှင်ပြောတာသူတို့ရွေးကောက်ပွဲလို့ရင်မြို့နယ်161မြို့နယ်မှာလုပ်မယ်ဆိုရင်330ကျန်တဲ့မြို့နယ်ကသူတို့ထိန်းချုပ်မှုအောက်မှာမရှိဘူးဆိုတာတရားဝင်ဝေခံတဲ့သဘောဖြစ်သွားပါလိမ့်မယ်အဲ့တော့ဒီအချက်လက်တွေကိုအခြေခံပြီးပြောရမယ်ဆိုရင်တော့2025ထဲမှာတော့ရွေးကောက်ပွဲလုပ်နိုင်ခြင်းမရှိဘူးဒီဟာကလည်းနောက်တစ်ခါအထူးသဖြင့်ဒီရွေးကောက်ပွဲကလည်းဟိုစစ်ကောင်စီကလှုပ်ချင်လို့လှုပ်တာမဟုတ်ဘူးဟိုတရုတ်စပွန်ဆာ Made in China ရွေးကောက်ပွဲဖြစ်တရုတ်ကအတင်းတွန်းပြီးတော့ဒီလိုရွေးကောက်ပွဲအနည်းဆုံးတော့ဟိုတရားဝင်တဲ့ minimum တရားဝင်တာပါဗျ legitimacy ရှိတဲ့အစိုးရတစ်ခုနဲ့ဟိုထောက်ပံ့တာပိုကောင်းတယ်ဆိုတော့စဉ်းစားချက်ကထွက်လာလို့လိုက်တွန်းလာတာပါအဲ့နောက်တစ်ခါအခိရွေးကောက်ပွဲဖြစ်ဖြစ်မဖြစ်ဖြစ်မီဒီယာအခန်းကဏ္ဍတကအရေးကြီးလာပြောင်း yoga buat malu pun le, baca malu pun dah sura. Acah la cikannya terima, factual based news ko jenar lah, people buat si dulu. Tapi kalau macam mana, si dia luna be, nenek je jebe way me, mika mada yoga buat lalu me, yoga buat lalu dah sura be, demokrasi kai mau lalu dah. Aku cerita kau ni lalu jenar yoga buat demokrasi kai mau lalu dah mau, terus terbang na anatim dia buat lalu dah. Ada ada media le, video le, jenar lu nengah dega awa, cakap buat awa yang biasa la le.
ยังไงนี่เจ้าหน้าที่ว่าเราสิ่งของที่จำบ้าไม่ยุกับเวียยังไงนี่เจ้าเด็กก็ทับบอลคือพี่นายจีกูพี่สุบีทักกันอาบีนี่จ้าบ้าเลยแม้แต่จะเชื่อเลยยี่การอ่ะเป็นลูกทับบอลพี่นายไม่ได้สุราอูอะคุณต้องจ้าบ้าเลยที่ยุกับเวียสุรีกางเส้นเอาการนี่ลงเมตโตรลงเมตเปย์ยามสุวรรณมาอยู่เฉยเลยยามเวียพี่นายบ้านสิถ้าก็ทับบอลพี่นายล่าสุดพี่นายมาเลยไอ้ทับบอลก็บ้าทับบอลเลยสุดสิบหกจุดดีเอ็ดเด็ดแต่งกิโลควินทับบอลพี่ตัวมาพี่บ များစွာနှစ်ပေါင်းများစွာကျူးလွန်လာခဲ့တယ်။ပြီးခဲ့တဲ့ခုနှစ်နဲ့ရှစ်နှစ်မှာဆိုရင်ရိုဟင်ဂျာချင်းတို့စာယူကျူးလွန်နေ။အခုနောက်ပိုင်းတနိုင်ငံလုံးအစ်မရှိတဲ့ပြည်သူတွေကိုကျူးလွန်နေ။အခုဆိုရင်ရွေးကောက်ပွဲဆွဲကောင်းစဉ်အောက်ကနေပြစ်ဒဏ်ကင်းလွန်ခွင့်အပြည့်အဝယူပြီးတော့နိုင်ငံရေးကိုလမ်းကြောင်းပေါ်ပြန်တင်ခဲ့ပြီးတဲ့ဆိုတဲ့ကောင်းစဉ်အောက်ကနေပြစ်ဒဏ်ကင်းလွန်ခွင့်ရသွားကြမှာဖြစ်တယ်ပေါ့နော်။ဒါကိုဝိုင်းကူနေကြတယ်လို့ပဲကျွန်တော်မြင်နေပေါ့။ဆိုတော့တရုတ်နိုင်ငံအပါအဝင်အိန္ဒိယအပါအဝင်ဒီနိုင်ငံတွေကမြန်မာနိုင်ငံပြန်လည်တည်ငြိမ်အောင်မြင်ချင်တယ်ဆိုတာမျိုးပြည်သူတွေအတွက်ဆိုတော့တဖွာဝပြောပါတယ်ဆိုတော့ကျွန်တော်တို့မေးခွန်းရှိတာကဒီရွေးကောက်ပွဲကငြိမ်းချမ်းရေးဦးတည်နိုင်သလားဆိုတဲ့မေးခွန်းရွေးကောက်ပွဲကအခုဖြစ်နေတဲ့နိုင်ငံရေးပဏိပခါကိုပြေလည်သွားစေနိုင်သလားဆိုတဲ့မေးခွန်းကိုဖြေဖို့လိုပါတယ်ဒါကိုအယိုးသားဆုံးအပွင့်လင်းဆုံးဖြေနိုင်ကြဖို့လိုတယ်ပြီးခဲ့တဲ့2008ဖွဲ့စည်းပုံအောက်ကနေဒေါက်ဆန်းစုကြည်တို့ NLD ပါတီတောင်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ပြီးခဲ့တဲ့ so-called democratic transition ပေါ့နော်ဒီမိုကရေစီအသွင်ပြောင်းကာလ10နှစ်တာဖြတ်သန်းခဲ့တဲ့အချိန်မှာတော့ကျွန်တော်တို့နိုင်ငံမှာစစ်မီးမငြိမ်းခဲ့ပါဘူးစစ်မီးမငြိမ်းခဲ့တဲ့အဖြစ်ရိုဟင်ဂျာဂျီနိုဆိုက်လိုဖြစ်ရတည်ပါဖြစ်ပွားခဲ့တဲ့အထိဆိုးရွားရက်ဆက်တဲ့ဖြစ်ရတည်ဖြစ်ပွားခဲ့တာဖြစ်တယ်အဲ့တော့ယနေ့လိုကာလဆိုပိုတောင်မှရပ်တန့်နိုင်မှုမဖြစ်နိုင်တဲ့လောက်ဖြစ်သွားပါတယ်ပြောချင်တာ2008ဖွဲ့စည်းပုံအခြေခံဝင်ကျွန်တော်တို့နိုင်ငံရဲ့ထွက်ပေါက်လုံးဝမဟုတ်ဘူးဒါပေမဲ့2008အောက်ကလုံးဝရွေးကောက်ပွဲကတော့စစ်ဗိုလ်ချုပ်တွေအတွက်တစ်တန့်ကင်းလွတ်ခွင့်ထွက်ပေါက်ဖြစ်သွားပါလိမ့်မယ်
စစ်ကောင်စီကျင်းပကိုပြင်ဆင်နေတဲ့ရွေးကောက်ပွဲအပေါ်မှာမှတ်တင်သာရှင်းလင်းပြီးသုံးသပ်ပြောဆိုသွားတော့ပါခင်ဗျာ
စစ်ကောင်စီရွေးကောက်ပွဲတရားဝင်မှုနဲ့နိုင်ငံရေးထွက်ပေါက်ပေါ်ဝေဖန်လိုက်တာကိုကိုသိန်းထိုင်ဦးပြောပြခဲ့တာပါအခုတော့အမေရိကန်မှာငွေကြေးဖောင်းပွားမှုထက်မြင့်တက်လာတာပါစားတောက်ကုန်တက်စီနဲ့အိမ်ဈေးပါဝင်တခြားကုန်ပစ္စည်းတွေပါဈေးတွေထက်တက်လာနေတဲ့အတွက်ဇန်နဝါရီလတဲ့အမေရိကန်မှာငွေကြေးဖောင်းပွားမှုထက်မြင့်တက်ခဲ့ပါတယ်ထရမ့်မဆိုးရအနေနဲ့ကုန်စည်နှုန်းကျလာအောင်ဘာတွေလုပ်နိုင်ပါမလဲဒီတဲ့နော်ဗရိုနီကာဘယ်လ်တရက်စီးပွားရေးပညာရှင်တွေနဲ့မေးထတာကိုကိုဆောင်ဝက်လိုက်ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်မှာငွေကြေးဖောင်းပွားမှုကိုထိန်းချုပ်လို့မရနိုင်သေးပါဘူးအလို့သမဝန်ကြီးဌာနရဲ့ကိန်းဂဏန်းနေအရဇန်နဝါရီလအတွင်းကုန်စည်နှုန်းတွေ300ခန့်နှုန်းတက်သွားခဲ့တယ်လို့ဆိုပါတယ်မန်ဟတ်တန်အင်စတီကျူကစီးပွားရေးပညာရှင်အလစ်ဆန်ရှီဂါကတော့ဒီလိုဖြစ်ရတဲ့အကြောင်းအချက်အများပြားရှိတယ်လို့ပြောပါတယ်
The cost of housing is still going up. Services were still expensive.
အင်းစီးတွေကတက်နေတော့မယ်။ဝေဆောင်မှုတွေကဈေးကြီးတယ်။ကယောဂါကလည်းပြန်လည်ထူလာပြီးတဲ့နောက်ကုန်ပစ္စည်းဈေးတွေကျသွားတာကလည်းအခုရပ်တန့်နေတယ်
။ Mount Clare တက္ကသိုလ်ကတွဲဘက်စီးပွားရေးပါမောက္ခ Edmond Berisha ကတော့
We are doing pretty good in terms of the unemployment rate.
အလုံးလက်မဲ့ကျဆင်းအောင်တော်တော်လေးလုံနိုင်တာကိုတွေ့ရတယ်။အဲ့တော့လူတွေအလုံးလုံးကြတယ်။အဲ့လူတွေကငွေတွေသုံးကြတယ်။များများသုံးတော့ဈေးတွေကလည်းလိုက်တက်တယ်ဆိုတဲ့သဘောပါ။
အတိုင်းတာတစ်ခုအထိတည်ငြိမ်တဲ့စီးပွားရေးအခြေအနေကိုအမွေဆက်ခံခဲ့ရပေမဲ့ငွေကြေးဖောင်းပွားမှုဟာဂျိုးဘိုင်ဒန်ကြောင့်လို့သမ္မတထရမ့်ကအပြစ်ဖို့နေပါတယ
် This was caused by Biden. I had 4 years of virtually no inflation.
ဒါကဘိုင်ဒန်ကြောင့်ဖြစ်တာပါ။ကျွန်တော်အရင်၄နှစ်သက်တမ်းတုန်းကငွေကြေးဖောင်းပွားမှုမရှိခဲ့ပါဘူး။ဒါကိုကျွန်တော်ကအမွေဆက်ခံလိုက်ရတာပါ။
သမ္မတထရမ့်အစိုးရကလှုပ်ဆောင်မဲ့တချို့အဆိုပြုချက်တွေကစီးပွားရေးပြန်ကောင်းလာနိုင်တယ်လို့အလစ်ဆန်ရှီရီဂါကသုံးသပ်ပါတယ
် particularly corporate tax cuts
ကုမ္ပဏီတွေအပေါ်အခွန်ကောက်ခံမှုလျှော့ချတာအခွန်ကိစ္စပြုပြင်ပြောင်းလဲတာအစိုးရကကန့်သက်ချက်တွေလျှော့ချတာတွေကစီးပွားပြန်ဦးမော့နိုင်ခြင်းရှိပါတယ
်အတုံးလုံးနဲ့ပတ်သက်ရင်တော့စားသုံးသူတွေအတွက်အသက်ရှူချောင်နိုင်ခြင်းမရှိပါဘူးဒါပေမဲ့အနည်းငယ်သက်သာမှုရှိအောင်လုပ်ပေးနိုင်တဲ့အချက်တွေရှိတယ်လို့တွဲဘက်စီးပွားရေးပါမောက္ခ Edmond Berisha ကပြောပါတယ်
You want to support the free market as much as
ဒီကစီးပွားရေးကိုအတွက်နိုင်ဆုံးကြားကန်ပေးဖို့လိုပါတယ်နောက်တစ်ချက်ကကုန်ထုတ်မှုများလာအောင်လုပ်ပေးဖို့လိုပါတယ
်ငွေကြေးဖောင်းပွားမှုဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ဖြစ်နေကြောင်းဇန်နဝါရီလအတွင်းအလုပ်ကိုင်ခွင်လန်းအနည်းငယ်သာဖန်တီးပေးနိုင်တာတောင်အ အမေရိကန်စီးပွားရေးဟာအကောင့်နေစေပဲလို့အက်ဒမန်ဘယ်ရီရှားကပြောပါတယ်ခင်ဗျာ
အမေရိကန်မှာငွေကြေးဖောင်းပွားမှုမြင့်တက်လာတာကိုယ်စားဝန်လိုက်ပြောပြခဲ့တာပါအခုလိုသတင်းလွှာတွေပြီးမှတော့မကြာခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ငံမှာစက်တာရင်းညာတိုင်းပြောပြနေကြဥောင်ခေရမြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းလွှာကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
Viewy အစီအစဉ်တွေကို Radio ရုံမြင့်တန်းချောင်းတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် Viewy မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/viewybemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ Viewy American တန်းကနေ Farilla 20ရဲ့ကြာသာရေးညအစီအစဉ်တွေကိုည10နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာတော့ကြတာရင်းညာတိုင်းထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြချမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်အရင်ဆုံးဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ပထမပါအညာဒေသစစ်မနာဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်ဒီနှစ်မှာအညာဒေသစစ်စင်ပြင်းထန်လာလိမ့်မယ်လို့မျှော်လင့်ရပါတယ်စကိုင်းတိုင်းမှာဗမာတပ်တွေစုစည်းပြီးပူးပေါင်းစစ်ဆင်မှာမို့အချင်းချင်းပဋိပက္ခဖြစ်မှာကိုလည်းစိုးရင်ပူပန်မှုတွေရှိလာနေပါတယ်တိုင်းနာတက်ကုကဲမှုအောင်မှာဗမာတပ်ဖွဲ့တွေတိုက်ပွဲဝင်နေခဲ့တာပြဿနာမရှိခဲ့ပေမဲ့အုတ်ချုံရင်းနဲ့လုံချုံရန်တရားတိဆောက်တဲ့အခါကျမှသာပြဿနာမျိုးစုံပေါ်ထွက်လာတတ်တာကိုဥအောင်ခင်သုံးသက်ထားတာတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဒီနေ့တဲ့အညာဒေသစစ်မျက်နှာမှာအပြောင်းလဲတွေဖြစ်လာလိမ့်မယ်လို့မျှော်လင့်နေကြပါတယ်ကရင်ပြည်နယ်နဲ့ရှမ်းမြောက်ဒေသမှာနှစ်နှစ်ကျော်တိုက်ပွဲအတွေ့အကြုံရှိခဲ့တဲ့ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA ကအညာဒေသကိုရွှေပြောင်းအခြေစိုက်ပြီးစစ်ရေးဖော်ဆောင်မယ်လို့လွန်ခဲ့တဲ့အောက်တိုဘာလကကြေညာပါတယ်ဗမာအများစုရှိတဲ့စကိုင်းမကွေးမန္တလေးကဒေသခံတပ်တွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့ဆိုပေမဲ့ BPLA ဗမာတပ်ဟာ NUG အစိုးရလက်အောက်ခံမဟုတ်ဘူးလို့ကိုကေယမူမောင်ဆောင်ခါကရှင်းပြတာကိုပြည်တွင်းမီဒီယာတွေမှာဖော်ပြပါလေမန္တလေးနဲ့စကိုင်းတိုင်းမှာစည်ရေးအရှိန်အဟုန်တိုးမြင့်မှုအတွက်တမဟာသစ်ကိုဖွဲ့စည်းမယ်လို့မန္တလေး PDF ကကြေညာတာကိုမြန်မာနောက်စာဆောင်မှာနိစန်းတရနေ့ကဖော်ပြပါလေမန္တလေး PDF ရဲ့ထိန်းချုပ်နေမည်နဲ့စကိုင်းတိုင်းတို့ထိစပ်နေတာကြောင့်စကိုင်းတိုင်းတမဟာသစ်ကိုဖွဲ့စည်းရတာလို့မန္တလေး PDF ရဲ့ကြောက်ဝင်ရပုဂ္ဂိုလ်ကဆိုပါတယ်လွန်ခဲ့တဲ့နှစ်ကရှမ်းပြည်နယ်နဲ့ကချင်းပြည်နယ်မှာနေရာအများစုကိုတိုင်းရင်းသားမဟာမိတ်တွေကထိန်းချုပ်ခဲ့ပါတယ်ဒါကြောင့်ဒီနှစ်ထဲမှာစကိုင်းမန္တလေးနဲ့မကွေးဒေသကစည်ရေးအချက်အချာဖြစ်လာလိမ့်မယ်လို့ဆိုပါတယ်မိတ်ဖက်တော်လှန်ရေးတပ်တွေနဲ့စစ်တီတော်တွေလာရောက်ပူးပေါင်းကြဖို့လေစကိုင်းတမဟာဒေကဖိတ်ခေါ်ထားပါတယ်စကိုင်းတမဟာဒေဖွဲ့စည်းတဲ့ကိစ္စကိုအခြားအဖွဲ့အစည်းတွေနဲ့ညီနိုင်ပြီးမှထုတ်ပြန်လာလို့ ABSD ရဲ့ကျောင်းသားတပ်ဦးကဆိုပါတယ်မန္တလေး PDF ဟာ NUG အစိုးရလက်အောက်ခံတပ်ဖွဲ့ဖြစ်ပြီးမြောက်ပိုင်းသုံးညီနောင်မဟာမိတ်ရဲ့တစ်တုံညာနှစ်ခုနှစ်စစ်စင်ရေးနဲ့ရှမ်းမန်းစစ်စင်ရေးမှာပါဝင်တိုက်ခိုက်ခဲ့ပါတယ်တာအန်တတော်ရဲ့စစ်တင်နှန်းတက်ထားတဲ့မန္တလေး PDF ဟာတာအန်တတော်နဲ့ပူးပေါင်းပြီးမန္တလေးနဲ့ထိစပ်နေတဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာလည်းစစ်စင်ရေးအကောင့်ထဲပေါ်ကြောင်းသိရပါတယ်ရှမ်းမန်းစစ်စင်ရေးကိုတပ်ဖွဲ့20ဖွဲ့နဲ့အတူပူးပေါင်းတိုက်ပွဲဝင်ပါတယ်မန္တလေး PDF ကိုတရင်ခုနှစ်ရင်းနဲ့စုဖွဲ့ထားပေမယ့်အင်အားကိုတော့ထုတ်ပြန်တာမျိုးမရှိသေးပါဘူးအညာဒေသမှာဗမာတပ်တွေတိုးပွားလာလို့အချင်းချင်းပြည်ပကဖြစ်မှာကိုစိုးရင်ပူပန်လာကြပါတယ်ဒါပေမဲ့ NUG လက်အောက်ခံတပ်နဲ့လက်အောက်ခံမဟုတ်တဲ့တပ်တွေပူးတွဲဆောင်ရွက်တဲ့အတွေ့အကြုံရှိပါတယ်ပြည်ပမှာရောက်နေတဲ့ NUG အစိုးရဝန်ကြီးတွေပြည်တွင်းမှာလာရောက်စုဝေးကြဖို့ယာယီသမရဒူဝလက်ရှိလက်ကတိုက်တွန်းပြီးပြည်ထရေးဝန်ကြီးကလည်းစကိုင်းတိုင်းမှာရုံးတွေဖွင့်မဲ့အစီအစဉ်ကိုမကြမီကပြော့သွားပါတယ်လက်နက်ကင်အဖွဲ့တွေနဲ့ပြည်သူလူထုအကြားမပြေလည်တဲ့ကိစ္စတွေကို NUG ရုံးတွေကဖြေရှင်းပေးနိုင်လိမ့်မယ်လို့ပြောလင့်နေကြပါတယ်။ပတ်သုံးလုံးလို့လူသိများတဲ့ပြည်သူကာကွယ်ရေးပြည်သူအုပ်ချုပ်ရေးပြည်သူလုံခြုံရေးဆိုတဲ့တပ်ဖွဲ့တွေဟာပြည်သူဆက်ဆံရေးမှာအားနည်းနေတယ်လို့ ဒီလက်ခံတွေကယူဆကြောင်းဇန်နဝါရီလ16ရက်နေ့ထုတ် VOA သတင်းမှာပေါ်ပြပါတယ်။ပါတလုံးကောင်းဆောင်တွေနဲ့ဝန်ကြီးတွေဟာ online မှာသာဆွေးနွေးတဲ့အတွက်သတင်းအချက်လက်အပြည့်စုံကိုမရနိုင်ဘူးလို့ဆိုပါတယ်။ဝန်ကြီးနဲ့သူတာဝန်ပေးထားတဲ့လူတွေဟာ online မှာသာဆွေးနွေးကြတာဆိုတော့တာဝန်ကပြောသမျှဝန်ကြီးကလက်ခံတဲ့သဘောဖြစ်နေပါတယ်။မြေပြင်မှာရုံးရှိရင်တော့တာဝန်ကပြောတာနဲ့မကဘဲအခြားဒေသခံတွေရကြက်ကိုပါသိရှိနိုင်ပါတယ်။ဒါဟာ NUG ရုံးတွေကပေးနိုင်တဲ့အကျိုးအမြတ်ဖြစ်ပါတယ်။အခြားတော်လိုင်းအဖွဲ့တွေစကိုင်းတိုင်းမှာစုစည်းမှမှုပတ်သုံးလုံးပြဿနာကအနောက်ရှက်မပေးဘူးအလွန်အရေးကြီးပါတယ်။စကားစတိုက်ဖြစ်တဲ့စစ်စင်ရေးကို NUG အစိုးရကဥဆောင်နေတာမဟုတ်ပါဘူး။စကိုင်းမကွေးနဲ့မန္တလေးစတဲ့အညာဒေသစစ်စင်ရေးကို KIA ကချင်းလွတ်လပ်ရေးတပ်တော်ကကုတ်ကဲနေတာပါ။အညာဒေသဟာအမှတ်တစစ်ဒေသရဲ့အစိပ်အပိုင်းတစ်ခုဖြစ်ပါတယ်။ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကစကိုင်းတိုင်းမှာကမ်ပတ်ရွှေပြည်အမော်လူကနီမြို့သစ်ပင်လယ်ဘူးကိုထိန်းချုပ်ပြီးမန္တလေးတိုင်းမှာစင်ကူမိုးကုတ်တကောင်သဘေကျင်းကိုထိန်းချုပ်ထားပါတယ်ထိန်းချုပ်နယ်မြေမှာ NUG နဲ့တော်လိုင်းအင်အားစုတွေပူးပေါင်းပြီးအုပ်ချုပ်ရေးရန်တရားတွေတည်ဆောက်နေတယ်လို့လွန်ခဲ့တဲ့နိုဝင်ဘာလ16ရက်နေ့တုန်းမြန်မာ Peace Monitor မှာပေါ်ပြပါတယ်တိုင်းရင်းသားကုတ်ကဲတဲ့တိုက်ပွဲတွေမှာဗမာလက်နက်ကင်အမျိုးမျိုးပါဝင်တိုက်ခိုက်နေတာအောင်မြင်မှုရနေပါတယ်ဘုံရန်သူစစ်ကောင်စီကိုခြင်ပွန်းဖို့ရည်ရွယ်တဲ့စစ်ပွဲတွေမှာပူးပေါင်းဆောင်ရွက်နိုင်တာကိုချီးကျူးဂုဏ်ပြုနေကြပါလေ။ဒါပေမဲ့မိမိသိမ့်ပိုက်တဲ့နယ်မြေကိုထိ ंछ ုံရမှာတော့ပသုံးလုံးပြဿနာကိုကျော်လွှားနိုင်ရေးဟာအညာဒေတာစစ်စင်ရေးမှာအရေးကြီးပါတယ်ခင်ဗျာ
။အညာဒေတာစစ်မျက်နှာမှာအုပ်ချုပ်ရေးချတဲ့အခါဗမာတက်အချင်းချင်းပဋိပက္ခဖြစ်မှာစိုးရိမ်မှုရှိလာတာဥအောင်ခင်သုံးသပ်ခဲ့တာပါ။အခုတော့ကျမ်းမာရေးကဏ္ဍပါဒီတော့မှာတော့ TB ထိန်းချုပ်ရေးနိုင်ငံတကာသင်ခန်းစာကိုပြောထားပါဗျ။ဒီ TB ရောဂါထိန်းချုပ်နိုင်ရေးနိုင်ငံတကာကြိုးပမ်းမှုတွေနဲ့သင်ခန်းစာယူစရာနမူနာကောင်းတွေရှိလာနေပြီလို့ကျန်းမာရေးပညာရှင်တွေကအကြံပြုနေကြပါတယ်။ဘလို့နမူနာအထွေကြုံကောင်းနေပါလဲ။ဒီအကြောင်း Health Digest ကျန်းမာရေးနဲ့ဆေးပညာချာနဲ့အငိမ့်စားအယ်ဒီတာချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation လုံမှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန့်ကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာ။โอเคดร.ติมောင်ทวีอเมียปูตีเดดร.ทวีเซมันครับเนี่ยเราทีวีโยคะนอกซ้องจินดีတွေကိုซื้อနေလာခဲ့တာမှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာရေကုဆက်တည်ဆုံးမှုများနေသေးတာသတိပြုသင့်တဲ့လက္ခဏာတွေပြီးတော့ဆေးရင်ပါနဲ့ငုတ်ရှိုးတီဗီစိန်ခေါ်မှုကြီးတွေဆက်ရှိနေတာနောက်ကာကွယ်ထိန်းချုပ်ကုသပညာပေးရေးနဲ့ကဘာနဲ့မြန်မာမှာဆက်ကြိုးပမ်းနေကြတာတွေကိုပြောပြီးမှာဒီတစ်ပတ်တော့ဆရာရေနိုင်ငံတကာအတွေ့အကြုံကောင်းတွေကိုဆက်ပြောမှာမို့ဆရာတက်ခဲ့တဲ့ဒီအိန္ဒိယက TV ဆိုင်ရာဆွေးနွေးပွဲဖိုရမ်ကြီးမှာထူးခြားတာကနေစပြောပြပေးပါလားဆရာ။
အဲ့ဒီမှာဘာတွေရုတ်ခရရဲဆိုလို့ရှိရင်တက်လာတဲ့အများဆုံးကတော့ဒီ TV ဘုံဘူအများဆုံးဖြစ်တဲ့အာရှအာဖရိကနဲ့လက်တင်အမေရိကနိုင်ငံတွေမှာပုံကိုယ်တွေကိုယ်စားလှယ်တွေများပါတယ်။အဲ့တော့ဘလိုတွေရုတ်ခရရဲဆိုလို့ရှိရင် TV ရှာဖွေရေးကပြောသလိုပဲ active case finding လို့ခေါ်ပါတယ်။လူနာကိုလူလူတဲကိုဆင်မရှာရမယ်။အဲ့လိုရှာတဲ့ခါမှာဘလိုတွေအောင်မြင်ခဲ့တယ်ဆိုတာကိုအိန္ဒိယနိုင်ငံမှာလိုအောင်ပင်ခဲ့တယ်ဆိုတော့သူ့ရဲ့ကိုယ်စားလှယ်ကတင်ပြသွားခဲ့ပါတယ်။ထုတ်ပြတဲ့ကံမှာသူ့ရဲ့ EV ဖြစ်ပွားမှုအများဆုံးနိုင်ငံပြည်တယ်ကဒေးလီဖြစ်နေတယ်ခင်ဗျ UD ဒေးလီနော်သူ့ပြည်နယ်ဒီဒေးလီပြည်နယ်ပေါ့အဲ့ဒီမှာသူကတော့ KVP လို့ခေါ်တယ် Key and Vulnerable Population ပေါ့လေဆိုလိုချင်တာကတော့အိမ်ချင်ရာမဲ့တွေနော်ဟိုညပိုင်းညမှညအိတ်တော်မှအတူတူတွေ့ကြရတဲ့လူတွေတနေကုန်ရှာပြီးတော့တောင်ရန်စားသောက်ရတဲ့လူတွေအဲ့လိုလူမျိုးတွေပေါ့အများဆုံးအိန္ဒိယဘက်တွေများပါတယ်အဲ့လိုအုပ်စုတွေအတွင်းမှာ TV သူတို့ဘလို့ရှာခဲ့တယ်ဆိုတော့အိန္ဒိယကုသလေကနေပြီးတော့ရှင်းပြသွားပါတယ်ဆိုတော့ပြောခဲ့ရဆိုလိုပဲဘန်ဂါတီနဲ့လည်းမျိုးသွားတယ်အလွန်ပေါ်ပါလွယ်ကူတဲ့ဓာတ်မှန်ဆက်တွေနော်မော်လီကူလာနီးပညာသုံးတဲ့တက်ခွဲစမ်းသပ်မှုတွေကိုရောက်အောင်ဆိုပြီးတော့ KVP အုပ်စုအတွင်းကိုရောက်အောင်သွားပြီးဘလို့အောင်မြင်ခဲ့တယ်ဆိုတာတွေကိုထုတ်ပြခဲ့တယ်ဒါပေါ့ဒီတနေ့ထဲမှာကုသမှုကိုရောဂါရှာဖွေခြင်းတွေ့ရှိတဲ့နေ့မှာပဲကုသမှုကိုလည်းတနေ့တည်းမှာပဲစပေးနိုင်ခဲ့တဲ့နမူနာတွေကိုပြောခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ရော်ဒီထူးထူးခြားခြားဤပညာသုံးနိုင်ခဲ့တာ ਨੇ အရေးပါတာရှိသေးလားဆရာကြီ
းဟုတ်ကဲ့နောက်တစ်ခါကျော်ဖို့ရေးချက်မှာ တစ်ခွဲနီးပညာနဲ့ဓမ္မန်စက်ကိုဒီတပုတ်ထဲမှာထည့်ပြီးမော်တော်ဆိုင်ကယ်တစ်စီးနဲ့ရောက်အောင်လူကြားတဲ့ public ထဲထိရောက်အောင်သွားခဲ့တဲ့အားတွေကိုငွေနာရီစခဲ့ပါတယ်အဲ့တော့ဒီ TV အဆုံးစားရေးမှာရေးကြီးတဲ့ကောင်ကသနာတခုတက်နာကုမပေါ်ပေါ်ရေးကြီးတဲ့အချက်တခုပေါ်လေနိုင်ငံရဲ့ခေါင်းဆောင်နော်နိုင်ငံမှာအုပ်ချုပ်တဲ့ခေါင်းဆောင်များနဲ့မူဝါဒချမှတ်ပေးနိုင်သူတွေရဲ့စိတ်ဝင်တစားရှိမှုနဲ့ဂရီကုတ်ပေးပြီးဆောင်ရွက်မှုဟာတော့ရေးကြီးတယ်ဆိုတော့ကိုကြားလာကမှာအိန္ဒိယဝန်ကြီးချုပ်မူရီအကြောင်းကိုနမူနာကြားခဲ့ပါတယ်နောက်တကဇင်ဘာဘွေသမရလည်းအဲ့လိုပဲသူတို့ကိုယ်တိုင်ကိုယ်ကျလူတွေကိုဝင်ပြီးတော့ဒီ TV တက်ပြရင်းနဲ့ပတ်သက်ပြီးတော့စိတ်ဝင်တစားရှိခဲ့တဲ့အတွက်ကြောင့်ဒီအများပြည်သူကပို့ပြီးတော့ပုပ်ပုတ်ကျွန်တော်တရားမင်းတရားနဲ့ဆိုလိုပဲပေါ်လိုက်ပါလို့ကျွန်တော်ငငယ်တာကိုနမူနာအဖြစ်ပြခဲ့တာရှိပါတယ်ဒါနိုင်ငံခေါင်းဆောင်အဆင့်ရနေပြီးတော့ဒီလိုစီမံချက်ကိုဝင်ရောက်ပြီးတော့အားပေးအပြောက်ပေါ်ဒီအပြင့်တင်ပေးခဲ့တာကိုတွေ့ရပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီအိန္ဒိယမှာအရေးပါတာရှိခဲ့သေးလားဆရာ
ဟုတ်ကဲ့နောက်တစ်ခါကျွန်တော်သွားကြည့်တဲ့ဒီဂွာပြည်နယ်ပေါ်လေဒီကျွန်တော်ဂွာမြို့ဂွာပြည်နယ်မှာသူကလူကြီးမှန်ပြောင်းနဲ့မိုက်ခရိုစကုပ်နဲ့ပဲ TV ပိုးကိုရှာတဲ့ဒီကိုမသုံးတော့အဲ့လိုမသုံးမဲ့မော်လီကူလာနည်းပညာကိုပထမဦးဆုံးအပြည့်အဝအစားထိုးအသုံးပြုနိုင်ခဲ့တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။နော်ကိုဝါပြည်နယ်ဟာသူတို့ကဟိုတက်နိုင်လို့လည်းဖြစ်တယ်။ဟိုစိတ်ဝင်စားလို့လည်းဖြစ်တယ်။ငွေကြေးပြည့်စုံလို့လည်းဖြစ်တယ်။သူတို့ကဆိုရင်မော်လီကူလာနည်းပညာဈေးကြီးတဲ့မော်လီကူလာနည်းပညာကို20ပြည့်နှစ်ဒီဇင်ဘာ20ရက်နေ့စပြီးတော့သုံးနေတာကိုဒါနမူနာပေါ့လေ။ဒီကိုဝါဘာမှာပထမဦးဆုံးအသုံးပြုနိုင်တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။အဲ့လိုသုံးပြုနိုင်တဲ့အတွက်ကြောင့်ဒီဖစ်ကာရယ်ဆိုလို့ရှိရင်လည်းTV ယောဂါရှာပွေဖော်ထုတ်မှုတွေပုံများလာတယ်ဒီ TV ဖြစ်နှုန်းတွေလည်းပုံကြီးကျလာတယ်ဆိုတော့စစ်တမ်းတွေအရတွေ့ရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အိန္ဒိယမှာပဲနောက်ထပ်ဒီအရေးပါတဲ့အောင်မြင်မှုတွေကြုံခဲ့ရသေးလားဆရာကြီ
းဟုတ်ကဲ့နောက်တစ်ခါသူတို့ရဲ့ဘက်လုံးပေးဆွဲဆောင်သော TV ရှာပွေကုသခြင်းနီလန်းအဲ့ဒါလည်းသူတို့ကောင်းတယ်ဆိုတော့အိန္ဒိယရဲ့နမူနာပါပဲပြောခဲ့သလိုပဲ TV လူနာတယောက်ရဲ့ဗန်စင်းတဲ့ကိုလစဉ် UB 900ဆွေးရအောင်ထည့်ပေးနေတယ်အဲ့ဒီထည့်ပေးနေခြင်းမျိုးဟာသူနာတွေကိုအာငါတို့ဟိုအားရှိသွားတာပေါ့နော်ငါတို့သုံးဖို့ဆွဲဖို့ပတ်စံအစိုးရထောက်ပံ့နေဒါပေမဲ့လုံးလေးရတဲ့အတွက်ကြောင့်ပို့ပြီးတော့လူလူချင်းချင်းနဲ့တိကုသမှုခံယူတယ်တိမပြက်ခွက်အောင်ကုတယ်ဆိုတာမျိုးတွေသူတို့ရဲ့စိတ်ကုံအောင်မြင့်တင်ပေးနေတာတွေ့ရပါတယ်နောက်ကဒီ Stop TV Partnership ဆိုတဲ့စီမံချက်နဲ့ USAID တို့ကနေပြီးတော့ဒုက္ခရှာဖွေဒီပညာသစ်တွေကိုသူကလက်လန်းမီရခက်ခဲတဲ့နေရာများထိအသုံးချနိုင်အောင်သူတို့ကလိုအပ်မဲ့ထင်တဲ့ပစ္စည်းကိရိယာအသစ်တွေမိတ်ဆက်ပေးနိုင်ခဲ့တာကိုတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာတွေကိုအဓိကမိတ်ဆက်ပေးနိုင်ခဲ့လဲဆရာကြီ
းဟုတ်ကဲ့အဲ့ဘာတွေလဲဆိုတော့သူတို့ဟိုဟာလုပ်တဲ့ဟွန်ကွန်နဲ့နိုင်ဂျီးရီးယားနော်သူဒီ TV အတော့ဖြစ်များပါတယ်အဲ့နိုင်ငံတွေမှာအဲ့ခုနဟိုလူရှင်ခုနနှစ်မျိုးရဲ့အကူအညီနဲ့စက်ကရိယာတွေကခုနဓာတ်မှန်ဆက်သုံးမယ်ဆိုကြရင်သူကဟိုဘက်ထရီလိုပါတယ်ပျက်စစ်တာလိုပါတယ်ဘက်စစ်တာဟိုတော်ထဲမှာတောင်ထဲမှာတောင်ပေါ်မှာဘလို့မှမရနိုင်ဘူးညတော့အဲ့ဒီအတွက်ပျက်စစ်အားပြည့်နေအောင်ဆိုဆိုလာပါဝါကိုတက်ဆင်ပေးနိုင်ကြတယ်เนาะဆိုလာဆိုရရင်ပြန်ဖြစ်နေတော့တက်ဆင်ပေးနိုင်တယ်နောက်ရဒေသမှာအဲ့လာကြောင့်ဒီဘက်ထရီသုံးပစ္စည်းတွေကိုတက်ထထွင်ပြီးတော့ပေါ့လေအရောက်အောင်ပို့ပေးနိုင်တဲ့ဤပညာအစ်စ်တွေပေါ့လေအဲ့လာမျိုးတွေလုတ်ပေးနိုင်ခြင်းဟာလေเนาะနောက်တော့ကျွန်တော် TV ကိုစတာပွေခြင်းမှာပို့ပြီး omnipotent ဆိုတော့တွေ့တယ်เนาะ Molly Tola ဤပညာသုံး TrueNet ဆိုတဲ့အခွဲစမ်းသပ်ပစ္စည်းကလည်းတော်တော်အောင်မြင်ပါတယ်အဲ့ပစ္စည်းတွေကိုလည်းတို့ကနေပြီးတော့ဒီ solution ရဲ့အကူအညီနဲ့ပုံအောပံပိုးဈေးကြီးတဲ့ပစ္စည်းတွေပါအဲ့တွေကိုသုံးဆွဲနိုင်ခြင်းဟာလေအာ TV ရှာဖွေရေးနဲ့ TV သုံးသပ်ရေးမှာအများကြီးအရေးကြီးတာကိုတွေ့ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ကျွန်တော်တို့ဒီအရှိတောင်အရှာဘတ်မှာရောဒီအရေးပါတဲ့အောင်မြင်မှုတွေရှိခဲ့သေးလားဆရာ
ဟုတ်ကဲ့ဖိလစ်ပိုင်ဆိုလို့ရှိရင်လည်းကျွန်တော်တို့တို့ TV အဖြစ်နှုံးများတဲ့နိုင်ငံမှာကျွန်တော်မြန်မာနိုင်ငံနဲ့တော်များပါတယ်ဖိလစ်ပိုင်မှာလည်းကျွန်းလေးတစ်ကျွန်းတစ်ကျွန်းနဲ့တစ်ကျွန်းကိုအဲ့ကနပေါ်ပါတဲ့ portable တမန်ဆက်နဲ့တော့တခွဲပစ္စည်းတွေကိုကျုံတကျုံမှတကျုံဆက်လေနဲ့သွားပြီးတော့နေချင်းရောက်အောင်သွားခုနိုင်တယ်ပြန်လာတယ်အဲ့လိုမျိုးတွေလှုပ်လာနေတာတွေကိုနမူနာတွေလို့ပြခဲ့ပါတယ်။ယူဂန္ဒာမှာလည်းအတိုင်းပဲဘင်္ဂလားဒေ့ရှ်မှာလည်းသူကတေဝါတွေတော့ပါတယ်ဟိုတီဗီလူနာရှိတဲ့နေရာတွေကိုသူကဖိဂါတွေနဲ့ဘယ်နှစ်ခုဘယ်နှစ်နှစ်မှာဘယ်နှစ်ကြာမယ်ဆိုတာမျိုးကိုသတ်မှတ်ပြီးတော့အောင်မြင်ခဲ့တာတွေနမူနာတွေကိုပြောခဲ့တာရှိပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။TV ထင်းချုပ်ရေးနိုင်ငံတကာသတင်းကစားအကောင့်တွေကိုပြောပြခဲ့တာပါအခုတော့တိုင်းရင်သတင်းလွှာပါဒီဒီဘက်မှာတော့တအောင်တက် TNL အနေနဲ့စစ်ကောင်စီနဲ့ဆွေးနွေးတာရလက်မထက်ပွဲပြီးသွားတယ်ပြောတာအင်းစိန်ထောင်ကရ ेंजर 900ကျော်ကိုတော့ရှေ့တန်းပို့ဖို့စစ်ကောင်စီကထုတ်သွားတယ်လို့ပြောနေတာနဲ့ ဒီနေ့သားကြီးပဲထိုင်းနေစမှာမော်လွမြောက်ရေးတပ်ဖွဲ့ဖွဲ့ခဲ့တာအပါအဝင်တိုင်းရင်သတင်းတွေကိုကြေထားပါတယ်ဒီစီစဉ်ကတော့ FVVR လို့တော့ခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတာဝန်ထမ်းတာဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါ။ကျွန်မအမိပါနဇက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တဟန်တက်မလို့ PSLFT နယ်လေးနဲ့စစ်ကောင်စီတပ်တို့အကြားတွေ့ဆုံမှုကရလဒ်တစုံတွေရာမထွက်ပဲအဆုံးတက်ခဲ့တယ်လို့ TNL ကထုတ်ပြန်ပါတယ်။အင်းစင်အချင်းထောင်တဲကလူရဲစီရိုဟင်ဂျာအယောက် 900 ကျော်ကိုရှေ့တန်းကိုပို့ဖို့ခေါ်ထုတ်သွားတယ်လို့အချင်းသားအရေးလုံးနေသူတွေကပြောပါတယ်။သတင်းလွှာတွေထဲမှာတော့တနင်္သာရီတိုင်းနဲ့ထိစပ်နေတဲ့ထိုင်းနယ်စပ်တနေရာမှာမွန်လွတ်မြောက်ရေးတပ်တော်ဖွဲ့စည်းခဲ့တဲ့အကြောင်းကိုနားဆင်ရဖို့ရှိနေပါတယ်။
ကျမက နန်းဟောင်မှာရှင် သတင်းတွေကိုကိုရောပန်းနဲ့တူတင်ဆက်ပေးသွားမှာပါ။တအန်းအမျိုးသားလူမျိုးရေးတပ်မတော် PSLFTNL နဲ့စစ်ကောင်စီတပ်တို့ကြားတွေ့ဆုံမှုရလကမထွက်ပဲအဆုံးသတ်ခဲ့တယ်လို့ TNL ကထုတ်ပြန်ပါတယ်။ဖေဖော်ဝါရီလ 16ရက်နေ့နဲ့19ရက်နေ့ကတရုတ်နိုင်ငံကူမင်းမြို့မှာနှစ်ဖက်တွေ့ဆုံခဲ့တာဖြစ်ပြီးနှစ်ဖက်ကြားညှိနှိုင်းဖို့ခက်ခဲနေတဲ့အခြေအနေတွေဖြစ်ခဲ့တယ်လို့ဆိုပါတယ်။ တီးတွဲဆောင်မှုမှာတရားနယ်ဖက်ကနှစ်ဖက်တက်တွေရောက်ရှိနေတဲ့နေရာမှာရပ်တန့်ထားပြီးအဖြစ်ခတ်ရဆဲဖို့နှစ်ဖက်စလုံးထိုးစစ်တွေလုပ်နေတာဒရုန်းနဲ့တိုက်ခိုက်တာလက်နက်ကြီးအပြင်လေယာဉ်နဲ့ဘုံးကျဲတာမျိုးစတဲ့စစ်ရေးလှုပ်ရှားမှုတွေအလုံးရပ်တန့်ဖို့နဲ့တရက်ခံပြည်သူတွေရိတ်ခါနဲ့ဈေးဝါးတွေတည်ဆောင်နိုင်ရင်ဖြတ်တန်းသွားလာခွင့်ပြုဖို့စတဲ့အချက်တွေတောင်းဆိုခဲ့ပါ
ရွာကိုဖေဖော်ဝါရီလ19ရက်နေ့မနေ့တနင်္ဂနွေကျော်မှာစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့လို့ကလေးတွေအပါအဝင်အသက်9ယောက်သေဆုံးခဲ့ပါတယ်။လေကြောင်းပုံကျဲတိုက်ခိုက်မှုကြောင့်ကလေး3ယောက်အပါအဝင်မိသားစုဝင်9ယောက်သေဆုံးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ထိခိုက်ဒဏ်ရာရရှိထားသူတွေရှိနေပြီးအိမ်တွေလည်းထိမှန်ပျက်စီးခဲ့ပါတယ်။တော့ဖုံးရံမြို့နယ်ခွဲထဲမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိပါမယ်။ဗမော်မြို့ဘက်မှာတော့နှစ်ဖက်ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။
ကလေးမျိုးနဲ့တောင်ပိုင်းကချင်းလူမျိုးတွေနေထိုင်တဲ့တံဖိုးရွာကိုစစ်တပ်ကလေကြောင်းကနေပုံကျဲတက်ခိုက်တာကြောင့်ခုနှစ်ရက်သားအရွယ်ကလေးငယ်အပါအဝင်အရက်သား၄ယောက်သေဆုံးပြီး၆ယောက်ဒဏ်ရာရရှိခဲ့ပါတယ်။တံဖိုးရွာကိုစစ်ကောင်စီကဖေဖော်ဝါရီလ14ရက်နေ့ည10နာရီလောက်မှာလေကြောင်းကနေပုံကျဲတက်ခိုက်တာလို့ရွာသားတယောက်ကပြောပါတယ်။ဒါအပြင်တံဖိုးရွာနဲ့9မိုင်လဝေးတဲ့ကျော်ဆိုတဲ့ရွာကစေပေခန်းကိုလည်းဖေဖော်ဝါရီလ14ရက်နေ့ည9နာရီဝန်းကျင်မှာစစ်ကောင်စီကပုံကျဲခဲ့လို့ဒေသခံပြည်သူတွေကတေဆုံးခဲ့ပါတယ်ဖေဖော်ဝါရီလ14ရက်နေ့တရက်တည်းမှာကလေးမျိုးနဲ့တောင်ပိုင်းကနှစ်ချောင်းရွာရှိတိုက်နယ်ဇေယုံအပြင်ဝေဘူးလမျိုးကထွေအုပ်ယုံနဲ့ရဲစခန်းတို့ကိုလည်းစစ်တပ်ကပုံကျဲတိုက်ခိုက်ခဲ့ပါတယ်
ကရင်ပြည်ဖန်အံမြို့နယ်ဝဲပြန်ကြီးရွာနယ်ကိုဟဲရွာမှာဖေဖော်ဝါရီလ14ရက်နေ့ကစပြီးခမာရ408တရင်ကနေလက်နေကြီးနဲ့နေစဉ်ရက်စဲပြစ်ခတ်နေတဲ့အပြင်လေကြောင်းကနေပုံကျဲခဲ့တာကြောင့်ဒေသခံ9000ကျော်ထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်ခမာရ408တကနေပြစ်လိုက်တဲ့လက်နေကြီးတွေဟာဟားပောင်ရွာထဲကျပြီးလူနေအိမ်လေးလုံးပျက်စီးခဲ့တယ်လို့ဖေဖော်ဝါရီလ15ရက်နေ့မှာတော့ကိုဟဲရွာကိုလေကြောင်းကနေပုံကျဲခဲ့တာကြောင့်ဒေသခံ9ယောက်တန်းရာရပြီးနေအိမ်ကိုပျက်စီးခဲ့ပါတယ်စစ်ကောင်စီကအခုလိုပြစ်ခတ်နေတဲ့အတွက်ရွာပေါင်း17ရွာကဒီသခန့်တွေအရေးပေါ်ထွက်ပြေးရတာဖြစ်လို့စားနပ်ရိက္ခာအမိုးအကာစေဝါနဲ့ကျမကြီးဆောင်ရှောင်းမှုတွေလိုအပ်နေတယ်လို့ဆိုပါတယ်
အင်းစိန်အချင်းထောင်ထဲကလွေရက်စီရိုဟင်ဂျာအယောက်900ကျော်ကိုစစ်ကောင်စီလက်အောက်ခံရဲနဲ့ထောင်အနာပိုင်တွေကခေါ်ထုတ်သွားတယ်လို့ထောင်နဲ့နှိဆက်သူတွေကပြောပါရယ်အဲ့ဒီအချင်းသားတွေကိုရှေ့တန်းပို့ဖို့ခေါ်ထုတ်သွားတာဖြစ်နိုင်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများအစည်းအရုံး PPNM ကကိုတိုက်ထွန်းဦးကပြောပါရယ်အမျိုးသား964ယောက်အမျိုးသမီး296ယောက်နဲ့ကလေး69ယောက်စုစုပေါင်း928ယောက်ကိုဖေဖော်ဝါရီလ15ရက်နေ့မနေ့6နာရီလောက်မှာ express ကားတွေနဲ့လာရောက်ခေါ်ဆောင်သွားတာလို့ဆိုပါရယ်ရခိုင်ပြည်စစ်တွေမြို့ကိုရေချောင်းကနေခေါ်ဆောင်သွားဖို့လုပ်နေတယ်လို့လည်းနိုင်ငံရေးအကျဉ်းသားတယောက်ကပြောပါရယ်
ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာစစ်ဘေးရှောင်နေရတဲ့သူတွေကို ငွေကြီးထောက်ပံ့ဖို့ဆိုပြီးစစ်တပ်ကစည်ရင်ကောက်ယူနေပါတယ်ဖေဖော်ဝါရီပထမပတ်ကလေးကဒေသတွင်းအုပ်ချုပ်ရေးမှူးတွေကစည်ရင်ကောက်ယူနေပြီးစစ်ဘက်ဆိုင်ရာကိုပို့ပေးနေတယ်လို့ဆိုပါတယ်စစ်ဘေးရှောင်တွေကိုမြို့တော်ခမ်းမမှာထောက်ပံ့ကြီးငွေလာထုတ်ယူကြဖို့ပြောဆိုထားပြီးမယ်ငွေကြီးထောက်ပံ့မှုတစုံတရာမရရှိသေးဘူးလို့ဆိုကြပါတယ်စစ်ဘေးရှောင်လာတဲ့အစိုးရဝန်ထမ်းတွေကတော့ထောက်ပံ့မှုတွေရနေပြီလို့ဒေသခံတွေကပြောပါတယ်လက်ရှိတောင်ကြီးမြို့မှာစစ်ဘေးရှောင်လူဦးရေ900နီးပါးရှိနေပါတယ်အများအပြားရှန်ကရီနီနေဆက်ကစစ်ဘေးတင်းရှောင်လာသူတွေဖြစ်ကြတယ်လို့အကူအညီပေးနေသူတွေကပြောပါတယ
်အခုဆက်ပြီးတော့သတင်းလောတွေကိုတင်ဆက်ပေးသွားမှာပါတင်းနေတာရီတိုင်းနဲ့ထိဆက်နေတဲ့ထိုင်းနယ်ဆက်တနေရာမှာမွန်လွတ်မြောက်ရေးတပ်တော် Moon Liberation Force MLF ကိုဖွဲ့စည်းခဲ့ကြပါတယ်ဖွဲ့စည်းရတဲ့ရည်ရွယ်ချက်နဲ့ဒီလိုမျိုးဖွဲ့စည်းလိုက်တဲ့အပေါ်အရင်ရှင်းနေပြီးသားမွန်တပ်တွေကဘယ်လိုသဘောထားရှိကြပါသလဲရမင်းကတင်ဆက်ပေးပါမယ်ရှင
်မွန်တွေရဲ့ကံကြမ္မာမွန်တွေကိုပိုင်ဆုံးဖြတ်ပန်တည်နိုင်ဖို့အတွက်ပြီးခဲ့တဲ့ဖေဖော်ဝါရီ12ရက်နေ့သဘောတူလမ်းပြတဲ့ကမွန်လွတ်မြောက်ရေးတပ်တော် MLF ကိုနိုင်ငံရေးစစ်ရေးဦးစီးဖွဲ့ဝင်၉ယောက်နဲ့ဖွဲ့စည်းခဲ့တယ်လို့ကြေညာချက်ထောက်ပြခဲ့တာပါMLF ကတနင်္လာနေ့တိုင်းမြိတ်ခရိုင်နဲ့ထိုင်းနယ်စပ်ပရဂျုတ်ခရီကန်ဒေတာမှာတီးခြားအခြေဆိုင်နေတာကြောင့်တခြားမော်လင်းနဲ့ကင်ဖွဲ့တွေနဲ့လှောက်ရှားတဲ့နေမီမတူဘူးလို့လည်းအဖွဲ့ကောင်းဆောင်နိုင်ရော့ဂျက်ကပြောပါတယ
်ကျွန်တော်တို့မွန်တိုင်းသားတွေဒီလက်နက်ကင်အားစုတွေကလက်ရှိမွန်ပြည်နယ်နဲ့တနင်္လာနေ့မြောက်ဘက်အစွန်းပေါ့နော်ပြီးတော့ကရင်ပြည်နယ်ကော့ဂရိတ်နယ်တဝိုက်ပေါ့နော်အဲ့မှာပဲရှိတယ်ဆိုတော့အခုကျွန်တော်တို့လက်ရှိရှိနေတဲ့နေရာတနင်္လာနေ့တိုင်းထိုင်းနယ်စပ်ဒီပကြုတ်ခီရီခန်ခရိုင်ရဲ့အနားမှာပေါ့နော်ဆိုတော့အနေသားပေါ့အဲ့ဒီတစ်ချက်ကအတိကမတူတဲ့အချက်ပါကျန်တဲ့ရီမန်းချက်တွေကအားလုံးတူတလောက်နေပါတော့ရှိတယ
်အရင်ကမော်လင်းနဲ့ကန်တပ်ဖွဲ့တွေလှောက်ရှားမှုတဲ့နေမြေတမှာမွန်တော်လာရေးတပ်ဖွဲ့တွေထပ်မံပေါ်ပေါက်လာသလို PDF တပ်ဖွဲ့တွေလည်းတော်တော်များလာတယ်လို့မြန်မာနိုင်ငံတိုင်းရင်းသားလူမျိုးများရေးရာစင်တာအင်းနဲ့ရဲ့မှုဆောင်တရိုက်တာဒေါက်တာပညာမွန်ကပြောပါတယ
်မွန်တော်လာရေးဖွဲ့တီချာဖွဲ့စီဘာကတော့တိုက်မထူးဆန်းဘူးပေါ့နော်အရင်ကလည်းရှိခဲ့တယ်ကိုမန်တို့ဖွဲ့ရဲ့တီချာဖွဲ့တီတီလေးတည်းလည်းရှိခဲ့တယ်လေပြီးတော့မွန်ပြည်တပ်တီနဲ့ကွဲပြီးတော့ထပ်ဖွဲ့ထားတဲ့ဖွဲ့လည်းရှိတယ်ပေါ့နော်ယခုရင်ကနှိုင်းရှင်မယ်ဆိုတော့ကိုကပို့များလာတာပေါ့
လက်ရှိကာလမှာစစ်ကောင်စီကိုတိုက်ခိုက်နေကြတဲ့ NNSVAD နဲ့အတူ MSDF, MSIF, MLA တို့ဟာတခုတည်းသောမွန်တပ်တော်တခုအဖြစ်တိုက်ပွဲဝင်နေကြတာကြောင့်မော်လင်းနဲ့ကန်အဖွဲ့ငယ်အသစ်တွေထမှဖွဲ့စည်းဖို့လိုအပ်မှာမဟုတ်ဘူးလို့လည်းရမရဘူးသွဲစစ်ကြောင်ပြောခွေရဒေါက်တာတီတီးမွန်ချန်းကခုလိုပြောပါတယ
်။နှွေဦးတော်လည်းရေးမပေါက်ဖွဲ့လာခဲ့တဲ့ MSDF, MSIF နဲ့ MLA တပ်ဖွဲ့တွေကလည်းမွန်ပြည်သပါတီ AD နဲ့အတူတဘောင်းဒစီဒီမွန်တပ်တော်တခုအသွင်ဖြင့်တိုက်ပွဲဝင်သွားကြဖို့တဘောတူခဲ့ကြတဲ့အတွက်စစ်ကောင်စီကိုတော်လှန်ဖို့မော်လင်းနဲ့ကန်တပ်ဖွဲ့ငယ်အသစ်တွေထပ်မံဖွဲ့စည်းဖို့လိုလိမ့်မယ်မထင်ပါဘူ
းလက်ရှိ MLF လှောက်ရှားတဲ့နေမြဟာ KNU တပ်မဟာလေးဘိုက်တဝဲခိုင်လက်အောက်ခံ KNU KNLA တပ်ဖွဲ့ကော်သူလေးတပ်မတော် KTLA ပြင်ဒေသခံ PDF နဲ့တော်လှန်ရေးတပ်ဖွဲ့တွေလှောက်ရှားနေကြတယ်လို့လည်းစစ်ရေးလေလာစောင့်ကြည့်နေသူတွေကဆိုပါတယ
်ပြည်ပခန့်အတွင်းမှာလိန်နဲ့ကြားမအပေါ်အခြေခံတဲ့အကြမ်းဖက်မှုတွေအတွက်တရားမျှတမှုရအောင်လုပ်သွားမယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တော်လှန်ရေးအဖွဲ့အစည်းတချို့ကပြောဆိုလိုက်ကြပါတယ်ကျွန်မအမြန်တင်ဆက်ပေးထားပါတယ်ပဋိပက္ခအတွင်လိန်နဲ့ကြားမပေါ်အခြေခံနဲ့အကြမ်းဖက်မှုများအပါအဝင်မတရားကျူးလွန်ခံရတဲ့သူတွေအတွက်တရားမျှတမှုရရှိရေးလုပ်သွားမယ်လို့ချင်းညီနာအဖွဲ့ CB ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကအခုလ3ရက်နေရပူးတွဲထုတ်ပြန်လိုက်တာဖြစ်ပါတယ်။ NUG အပါအဝင်ဒီအဖွဲ့၅ဖွဲ့က Federal Democracy ပြည်ထောင်စုပေါ်ထွန်းရေးအတွက်နိုင်ငံရေးဥတီချက်6ချက်ကိုချမှတ်ခဲ့ပြီးပြည်ပခန့်ထဲမှာနင့်နာဆုံးရှုံးသူတွေတဲ့လိန်နဲ့ကြားမအပေါ်အခြေခံတဲ့နင့်နာဆုံးရှုံးမှုတွေအတွက်အသွင်ကူးပြောင်းရေးကာလမှာတရားမျှတမှုရရှိအောင်လုပ်သွားမယ်ဆိုတဲ့အချက်ကိုလည်းထည့်သွင်းထားတာဖြစ်ပါတယ်။ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကပြောရေးဆိုခွင့်ရှိသူဦးစီသူမောင်ပြောတာကတော့
ဖန်စီထိမ့်သိမ့်ခံရတာတက်ဖြတ်ခံရတာဒီနေအင်းကြီးကိုချိတ်ပိတ်ခံရတာတွေအပါအဝင်ဆက်ခွက်ဖိုင်လုပ်ခဲ့တဲ့ဆွလို့နင်းနာခံတဲ့သူတွေအပေါ်မှာတရားမျှတမှုပြန်ရှာတဲ့အခါမှာကျွန်တော်တို့ကဒီဂျန်ဒါရဲ့
ဒီကဖြစ်တဲ့လိန်နဲ့ဒီကြားမှာပေါ့အခြေခံတဲ့အကျန်းဖတ်မှုတွေလည်းဒါပါဝင်နေဆိုတာမျိုးကိုကျွန်တော်ဟိုက်လိုက်လုပ်တဲ့သဘောပေါ့အဓိကတော့လေဒီဟာကကျွန်တော်တို့
ในไงอุติเจตยะอนิเนี่ยทุบเปลี่ยนไล่แต่อพอโจโซไล่ไปอติมัพพุทุกข์ขันเนี่ยลูกกรณีမျိုးသမီးအစီယုံKNWOA ဥက္ကဋ္ဌမော်ဖရေးမြတ်ကပြောပါတယ်ဒီပခါနဲ့ဆက်နွယ်နေတဲ့လီဘတ်ဆက်အကြံဖက်မှုတွေဖြစ်လာပြီဆိုလို့ရှိရင်တော်ယူတော်ယူနဲ့အလေးထားမှုတွေဟိုကိုက်တွေဖြစ်ရှေးရမယ့်မျိုးတွေကတိတ်မရှိကြဘောเนาะလောက်ပိုက်ခွေးရှိတဲ့ခုနပြောလို့မျိုးအညူစီစီလိုအညူဂျီလိုမျိုးစီအပီအေလိုမျ ာအရေးယူဆောင်ရရမယ့်အဖွဲ့အစည်းတွေဖြစ်နေတဲ့အခါကျတော့သူတို့မှဒီလိုမျိုးပြတ်ထန်းလာပြီဆိုလို့ရှိရင်တော့ဒါအတိမတ်ပြုတ်တယ်ပြုလို့ရှိထောက်ခံတယ်ဆိုတဲ့ဟာပေါ့နော်
စီရေးပဋိပက္ခကာလအတွင်းမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်မတရားကျူးလွန်ခံရသူတွေအတွက်တရားမျှတမှုရရှိဖို့အပြင်ခုအပ်စပြီးတော့အရေးယူဆောင်ရွက်နိုင်တဲ့ကိစ္စရပ်တွေကိုဆောင်ရွက်ချဖို့လိုအပ်တယ်လို့အမျိုးသမီးအရေးနဲ့လူအခွင့်အရေးတက်ကြွလှုပ်ရှားသူတွေကထောက်ပြထားကြပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
တန်တမရော PSLF TNL နဲ့စစ်ကောင်စီတို့ကြားတွေ့ဆုံမှုကရက်လက်တစုံတရာမထွက်ပဲအဆုံးသတ်ခဲ့တယ်လို့ TNL ကထုတ်ပြန်ပါတယ်။အင်းစိန်အချင်းထောင်ကလွတ်ရက်စီရိုဟင်ဂျာအယောက်900ကျော်ကို၈တန်းပို့ဖို့ခေါ်ထုတ်သွားတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများအစည်းအရုံး PPNM ကထုတ်ပြန်ပါတယ်။
တရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအမီပ
ါ။တောင်းတက် DNL အနေနဲ့စစ်ကောင်စီနဲ့ဆွေးနွေးတာရလက်မထွက်ပဲပြီးသွားခဲ့တယ်ပြောတာပါဝင်တိုင်းရင်သတင်းလာပါအခုတော့Few American တရဲ့ချက်သားရင်းညအစည်းအဝေးဆုံးမသက်ခင်သတင်းချင်းချုပ်ကိုကိုစောမှုကျော်ပြောပြပေးပါဦးခင်ဗျာ
Ukraine ကိုရောက်ရှိနေတဲ့ American သမ္မတရဲ့ Ukraine ဆိုင်ရာအထူးကိုယ်စားလှယ်ဗိုလ်ချုပ်ကြီး Hong Keith Keller ဟာဒီကနေ့ချက်သားပြည်နယ်မှာသမ္မတ Zelensky နဲ့တွေ့ဆုံမှုရှိပါတယ် Ukraine ရဲ့အခြေအနေကကိုခြေတော့ပေါ်ကိုရပ်တည်နေနိုင်ပြီး Ukraine ပြည်သူတွေရဲ့စီးလုံးညှို့ညွှန်းမှုကိုအဓိကထားသလို American ရဲ့လက်တွေ့အကျိုးမျှော်ဝါဒနဲ့တနေတဲ့သာဥရောပသားတွေအားပေးထောက်ခံမှုဟာအဓိကအားရင်ဖြစ်တယ်လို့အမေရိကန်အထူးကိုယ်စားလှယ် Key Kellogg နဲ့မတွေ့ဆုံမီဘူရူးနေကသမ္မတ Zelensky ကပြောဆိုခဲ့ပါတယ်။တရုတ်သမ္မတရှီဂျင်ပင်ဟာအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ရှိနေတယ်လို့အမေရိကန်သမ္မတ Donald Trump ကပြောကြားခဲ့ပေမဲ့ဘယ်တော့လာမယ်ဆိုတာကတော့အတိအကျပြောဆိုခြင်းမရှိပါဘူး။တရုတ်နဲ့အမေရိကန်ဂျာကုံတွေဆိုင်ရာသဘောတူချက်အသစ်တွေဖြစ်လာနိုင်တယ်လို့လည်းသမ္မတ Trump ကပထမဦးနေတော့ပြောဆိုခဲ့ပါတယ်။တရုတ်သမ္မတရှီတာမကတခြားနိုင်ငံကောင်းဆောင်တွေလည်းအမေရိကန်ကိုလာနိုင်ခြေရှိတယ်လို့ပြောဆိုထားပါတယ်။ဖမ်းဆီးထားခြင်းတည်ဆုံသွားခဲ့တဲ့ Israel ဒဇာကန်၄ဦးရဲ့ရုပ်အလောင်းတွေကို Hamas စစ်သွေးကြောအဖွဲ့ကဒီကနေ့ပြန်ပေးလိုက်ပါတယ်။ Gaza ကမ်းမြောင်ဒေသတောင်ပိုင်းကခန်ယူနစ်မြို့မှာအလောင်းတွေကိုအပြည်ပြည်ဆိုင်ရာချက်ချင်းနေအဖွဲ့ Red Cross ကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ဟာစစ်ရာဇဝတ်မှုကျူးလွန်သူဖြစ်ပြီးအခုတည်ဆုံသူတစ်စားကန်တွေဟာ Israel ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တည်ဆုံသွားတာဖြစ်တယ်လို့လဲစာတမ်းတွေကိုတည်ဆုံသူတစ်စားကန်တွေလွှဲပြောင်းပေးရမှာချိန်ဆထားခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပဋိပက္ခအဖြေရှာရေးအာဆီယံအဖွဲ့ကြီးရဲ့ဘုံသဘောတူညီချက်တွေကိုပြန်လည်အသက်သွင်းနိုင်အောင်မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်နဲ့ထိုင်းဝန်ကြီးချုပ်ခေါင်တက်ဆင်ရှင်နာဝါထရာတို့ဟာဘရူနိုင်းဆော့ဝါနဲ့အတူဘရူနိုင်းမှာအင်္ဂါနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ပဋိပက္ခတွေကိုဘယ်လိုလမ်းကြောင်းနဲ့အကောင်းဆုံးအဖြေရှာနိုင်မလဲအာဆီယံနိုင်ငံသားရေးဝန်ကြီးတွေပြန်လည်ညှိနှိုင်းတင်ပြဖို့ဆွေးနွေးကြတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာရေးသားဖော်ပြထားပါတယ်ခင်ဗျာ
ကျေးဇူးပါကိုစောမှုကျော်ရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့ဒီညချက်တာရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ Justin Tway ဆိုဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များလည်းတကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice